Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်း2019ခုနှစ်ဩဂုတ်လ19ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line 2 meter 24 25 30နဲ့50နဲ့ line meter 190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင်
။ကျမအေးတနာကျော်ပါ။စပိန်နိုင်ငံဘာစီလိုနာမြို့တော်မှာလမ်းသွားလမ်းလာတွေကိုကားနဲ့အကြမ်းဖက်တိုက်ခိုက်ရမှာကားမောင်းတဲ့သူဆက်ပြီးတော့လွတ်မြောက်နေနိုင်သေးတယ်လို့စပိန်ရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဂရော်တို့ဝါရှင်တန်မြို့တော်ကနေဒီစင်တာမှာနှစ်ဆင်ကျင်းပနေကြအမှုပညာဘဝတတသက်စွမ်းဆောင်မှုစုချင်းမြင်ပွဲအခမ်းအနားကိုတက်ရောက်မှာမဟုတ်ဘူးလို့အင်ဗျူတော်ကကြေညာပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေပြောပြပေးဖို့ရှိပါတယ်ရှောက်ဖောင်ရင
်ကောင်းပါပြီရှင်ဒီကနေ့ညအနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော
့ငကိုင်းပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုတာကတည်ငြိမ်အေးချမ်းဖို့ဆိုတာလိုပါတယ်တည်ငြိမ်အေးချမ်းဖို့အတွက်ကဟိုသဟဇာတာရှိဖို့လိုတယ်နောက်ပြီးတော့တရားမျှတမှုရှိဖို့လိုတယ်ဥပဒေစိုးမိုးရေးရှိ
ရခိုင်ပြည်နယ်ရေးအကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်ထိုင်းမြန်မာနယ်စပ်မဲ့ဆိုင်တာချီလိပ်ဘက်ကရေးကြီးမှုတန်းခံခဲ့ရတဲ့နောက်ဆုံးအခြေအနေတွေပြင်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာသတင်းဆောင်ပါနဲ့ဒီသတင်းတော်မှတ်စုအစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတန်တာကျော်နဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင
်စပိန်နိုင်ငံဘာစီလိုနာမြို့တော်မှာလမ်းသွားလမ်းလာတွေကိုကားနဲ့အကြမ်းဖက်တိုက်ခိုက်ရမှာကားမောင်းတဲ့သူဆက်ပြီးတော့လွတ်မြောက်နေနိုင်သေးတယ်လို့စပိန်ရဲတပ်ဖွဲ့ကပြောပြီးတော့ဒါဟာအရင်ကထွက်လာတဲ့သတင်းတွေဖြစ်တဲ့ရေမောင်းကနေပထမတိုက်ခိုက်မှုအပြီးနိုင်ပိုင်းတွင်ဖြစ်တဲ့အနီးနားကနောက်ထပ်အလားတူတိုက်ခိုက်မှုတွင်တေပြီဆိုတဲ့သတင်းတွေကအနေဆန့်ကျင်နေပါတယ်။ရဲတပ်ဖွဲ့ကရှောက်ဖွေစဲဖြစ်တဲ့မော်ရိုကိုနိုင်ငံဘွားအသက်22နှစ်အရွယ်ယူနော့အဘူယာကွတ်ဟာဒီဘာစီလိုနာနဲ့သူနဲ့85မိုင်အကွာတောင်ပိုင်းကမ်းခြေကကမ်ဘရယ်စ်မြို့တို့ကိုတိုက်ခိုက်မှုလုပ်တဲ့အဖွဲ့ခေါင်းဆောင်ဖြစ်နိုင်တယ်လို့ယူဆကြပါတယ်။အကြမ်းဖက်တိုက်ခိုက်မှုနှစ်ခုအတွင်းမှာလူ14ဦးသေဆုံးခဲ့ပြီးတော့ဘာစီလိုနာတိုက်ခိုက်မှုမှာ13ဦးနဲ့ကမ်ဘရယ်စ်မြို့မှာတော့2ဦးသေဆုံးတာပါကမ်ဘရယ်စ်မြို့မှာတိုက်ခိုက်မှုကလည်းလမ်းသွားလမ်းလာတွေကိုကားနဲ့ဝင်တိုက်တာဖြစ်ပြီးတော့တိုက်ခိုက်သူတွေကားတွေကထွက်ပြေးမှရဲကတနက်နဲ့ဖြစ်ပြီးတော့အသေးဖမ်းဆီးမိခဲ့ပါတယ်ကမ်ဘရယ်စ်မြို့မှာရဲလက်ချက်နဲ့သေဆုံးတဲ့မတင်ငါပွဲအကြမ်းဖက်သမားတွေကတယောက်ကအသက်18နှစ်အရွယ်မူဆာအိုဂဘာဆိုသူဖြစ်ပြီးတော့ဘာစီလိုနာတိုက်ခိုက်မှုမှာကားမောင်းတဲ့သူလို့ယူဆရတယ်ဆိုပြီးတော့စပိန်သတင်းတွေမှာဖော်ပြခဲ့ကြပါရည်။ဒါမဲ့လည်းတောက်ကြနေညာပိုင်းဒေတာတွေရုပ်တဲ့အစီအစဉ်တစ်ခုနဲ့တွေးဆမေးမြန်းခံမှာတော့အဲဒီမစ္စတာအိုဂဝါဟာဒီဘာစီလိုနာမှာတိုက်ခိုက်တဲ့ကားကိုမောင်းတဲ့သူဖြစ်ပုံမရဘူးလို့ပြောသွားခဲ့တာပါ။သူတို့အဖွဲ့ဟာဒီထက်ကြီးမားတဲ့တိုက်ခိုက်မှုကြီးလုပ်ဖို့စီစဉ်ထားခဲ့ပုံရရဲ့လို့ရဲကယူဆပြီးတော့သူတို့အဖွဲ့ဝင်တွေတုံးတဲ့အိမ်မှာမတော်တဆပောက်ကွဲမှုတစ်ခုဖြစ်လို့သူတို့အကြံစီအနှောက်အယှက်ဖြစ်သွားပုံရရဲ့လို့ဆိုပါရည်။အဲ့ဒီအိမ်ကပောက်ကွဲမှုကြောင့်လူအ ਨੇ စုံတဦးသေးဆုံးပြီးတော့နောက်တဦးကိုလည်းရဲကဖမ်းဆီးရမိခဲ့ပါရည်။ကြားသာရင်းတွေတိုက်ခိုက်မှုတွေဖြစ်ပြီးနောက်မှာတော့လူလေးဦးကိုဖမ်းဆီးခဲ့မိပြီးပထမတိုက်ခိုက်မှုရဲ့ရင်မောင်းအပါဝင်နောက်၄ဦးကိုရဲကရှာဖွေနေစေဖြစ်ပါလိမ့်ရှင်
ဖင်လန်နိုင်ငံနောက်တောင်ပိုင်းကတက္ကူးမြို့မှာတောက်ကြနေကလူနှစ်ယောက်သေဆုံးပြီး၆ယောက်ထပ်မနေဒဏ်ရာရသွားတဲ့ဓာတ်နဲ့တိုက်ခိုက်မှုကိုကြမ်းဖက်တိုက်ခိုက်မှုတစ်ခုအနေနဲ့စုံစမ်းစစ်ဆေးနေတယ်လို့ဖင်လန်ရဲတပ်ဖွဲ့ကပြောပါတယ်ဒီကိစ္စကိုလူသတ်မှုအဖြစ်စုံစမ်းစစ်ဆေးခဲ့ပြီးဒါပေမဲ့ညာရင်းချင်းမှာပဲရာဇဝတ်မှုဟာကြမ်းဖက်သမားတွေကတပ်ဖြတ်တဲ့ပုံမျိုးပြသနေတဲ့နောက်ထပ်သတင်းချက်လက်တွေရခဲ့တယ်လို့စနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာရဲတပ်ဖွဲ့ကပြောပါတယ်တိုက်ခိုက်မှုကိုကျူးလွန်သူလို့တန်တရားရှိတဲ့သူဟာအသက်18နှစ်အရွယ်မော်ရိုကိုနိုင်ငံသားတဦးဖြစ်ကြောင်းဒါပေမဲ့သူ့ရဲ့နာမည်ကိုတော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူးရဲကပြစ်ခတ်ဖမ်းဆီးမှုကြောင့်အဲ့လူဟာခြေထောက်မှာတနက်ထိမှန်တန်းရသွားပါတယ်ဒီတိုက်ခိုက်မှုကြောင့် Helsinki မြို့လေဆိပ်နဲ့ယထာဘူရာယုံတွေမှာလုံခြုံရေးတွေကိုလည်းတင်းကျပ်ထားပါတယ်အမှန်အဖြစ်တော့အေဂျင့်နဲ့ဖင်လန်နိုင်ငံမှာအကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့ရုပ်ဝကျန်စီမှုတွေကိုသိရှိလာပြီးတဲ့နောက်ပိုင်းမှာဖင်လန်ထောက်လိုင်းကဂျွန်လော့အတွင်းကအကြမ်းဖက်ချင်းချောက်မှုအနေနဲ့အဆင့်ကိုတိုးမြင့်ခဲ့ပါတယ်။တက္ကူးမြို့ဟာဖင်လန်နိုင်ငံရဲ့မြို့တော်အနောက်ဘက်မိုင်တရာလောက်အကွာမှာသိရှိတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဂရောမလာနီယာတို့ဟာဝါရှင်တန်မြို့တော်ကနေဒီစင်တာမှာနှစ်ဆင်ကျင်းပနေကြအမှုပညာဘဝတသက်တာစွမ်းဆောင်မှုစုချင်းမြင်ပွဲအခမ်းအနားကိုတက်ရောက်မှာမဟုတ်ဘူးလို့အင်ဗျူရောကကြေညာချက်ထုတ်ပြန်ပါတယ်။ ဒီခဏမှာဂုံမျိုးခရယာသူတွေနိုင်ငံရေးပျော့ကမပါဘဲနဲ့ဆင်နွှဲနိုင်အောင်လို့သမရထရမ့်နဲ့သမရဂဒေါ်တို့ဒီခဏကိုမတည့်ရောက်တာဖြစ်တယ်လို့အင်ဂျီရောကပြောတာပါဒီခဏမှာစုချင်းမြင့်ခရယာမဲ့သူ၅ဦးထဲမှာနှစ်ဦးဖြစ်တဲ့အဆိုရလိုင်းနရီချီနဲ့ကားကြေတဲ့ကာမန်ဒီလာဗယ်လက်တို့ကဒီခဏအပြီးတဆက်တဲ့အင်ဂျီရောမှာကျင်းပနေကြဧကံမွဲကိုမတက်ဖက်နဲ့သပိတ်မှောက်မယ်လို့ပြောခဲ့ပြီးတဲ့နောက်ဒီကနေ့စနေနေ့မှာပဲအင်ဂျီရောရအကြေညာချက်ထွက်လာတာဖြစ်ပါတယ်အသက်86နှစ်အရွယ်နာမည်ကျော်ကားကြေတဲ့အမျိုးသမီးကြီးဖြစ်တဲ့ Miss Delavalet ကသူ့ရဲ့ဆုံးဖြတ်ချက်ကိုကြာသာရင်းနှီးကပဲကြေညာချက်ထုတ်ပြီးပြောသွားပါတယ်။လောလောဆယ်နိုင်ငံခေါင်းဆောင်ရင်လူမျိုးရေးခွဲခြားမှုအပါအဝင်မတော်တရားပြောဆိုမှုတွေကကျမတို့တသက်လုံးလောက်လာခဲ့တဲ့ဆန်နှုံးတွေနဲ့ကွဲပြားနေလို့ဒီအခမ်းအနားကိုမတည့်ရောက်တာပါလို့သူကပြောထားပါတယ်။သူတို့အပြင်ဆိုတော့ Gloria Estefan Rap အဆိုတော့ LL Cool J TV ဇာညွှန်းရေးသူ Normal Lia တို့လည်းသူတို့ရဲ့အမှုပညာစွမ်းဆောင်မှုတွေအတွက်ဒီဇမလ3ရက်နေ့အခမ်းအနားမှာဂုဏ်ပြုခံရမှာဖြစ်ပါရဲ့ရှင
်။ဆီးရီးယားနိုင်ငံနဲ့ထိစပ်နေတဲ့လေဗနွန်နိုင်ငံမြောက်ပိုင်းနယ်ဇက်ခနေအစွန်းရောက်တွေကိုချေမှုန်းဖို့အတွက်ထိုးစစ်တွေကိုစတင်လိုက်ပြီးလို့လေဗနွန်စစ်တပ်ကစနေနေ့မှာပြောကြားလိုက်ပါတယ်။လေဗနွန်နိုင်ငံက Hezbollah တပ်ဖွဲ့နဲ့ဆီးရီးယားတပ်တွေကလည်းဆီးရီးယားနယ်ဇက်ကနေ IS အစွန်းရောက်တွေကိုတိုက်ထုတ်ဖို့ထိုးစစ်တွေစတင်လိုက်ပြီးလို့စနေနေ့မှာပဲပြောပါတယ်လေဗနွန်စစ်တပ်ပြောခွင့်ရကတော့လေဗနွန်စစ်တပ်အနေနဲ့ Hezbollah တပ်ဖွဲ့နဲ့ရောဆီးရီးယားစစ်တပ်နဲ့ပါပူးပေါင်းပြီးတော့ထိုးစစ်ဆင်တာမဟုတ်ဘူးလို့နောက်ပိုင်းမှာရုပ်သံကနေထုတ်လွှင့်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာရှင်းလင်းပြောကြားခဲ့ပါတယ်ဆီးရီးယားနိုင်ငံမှာပြည်တွင်းစစ်တွေဆက်လက်ဖြစ်ပွားနေချိန်မှာလေဗနွန်နိုင်ငံကတော့ဆီးရီးယားနဲ့နယ်စပ်ချင်းထိစပ်နေတဲ့သူတို့ရဲ့နယ်စပ်တစ်လျှောက်ကိုလုံခြုံရေးတွေတိုးမြှင့်လှုပ်ဆောင်လာနေတာဖြစ်ပါတယ်ခင်ဗျာ
Viewy American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။မြောက်ကိုရီးယားနျူကလ িয়ার အရေးကြောင့်ကိုရီးယားကျွန်းဆင်မှာတင်းမာမှုတွေမြင့်မားနေချိန်မှာဂျပန်နိုင်ငံမှာအရေးပေါ်မျိုးကနေပြီးတော့တင်းချောင်းတဲ့ပုံအစမ်းချင်းခဲ့ပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းကန်ဂျီကကိုတူရာမြို့မှာဒီကနေ့ပြုလုပ်တဲ့အစမ်းလေးကြီးမှုမှာတော့မျိုးသူမျိုးသား150လောက်ပါဝင်ခဲ့ပြီးတော့မြောက်ကိုရီးယားက Pacific သမုဒ္ဒရာတွေကအမေရိကန်ပိုင်း GM ကျွန်းကိုတုံးကြီးနဲ့ပြစ်ခတ်ခဲ့ရင်ဂျပန်နိုင်ငံဘောကနေဖြတ်သွားနိုင်တာမလို့သူတို့မျိုးကနေပြီးတော့အရေးပေါ်တိတ်ဆောင်နိုင်အောင်လို့အစမ်းကျင်းကြတာဖြစ်ပါတယ်။တိုတိုရီခရိုင်ကိုတိုရာမျိုးကမြောက်ကိုရီးယားတုံးကြီးဖြတ်သွားနိုင်တဲ့လမ်းကြောင်းမှာတည်ရှိပါတယ်။မျိုးတဝိုက်တက်ဆင်ထားတဲ့အတန်ချဲဆက်တွေကနေပြီးတော့အချက်ပေးအော်အော်တဲ့မြည်လာတဲ့အချိန်မှာဘလုံးငွေနဲ့မှာဘလုံးကန်နေကြတဲ့ကလေးတွေအားလုံးကိုမိဘတွေနဲ့ဘလုံးနီးပြားတို့ကဥဆောင်ပြီးတော့ကြောင်းထဲကိုဝင်ပြေးခိုင်းပါတယ်။ဒုံးကြီးအနေရရှိလို့ဒီလိုလုပ်ရတာလို့လဲကလေးတွေကိုရှင်းပြထားတာပါ။မြောက်ကိုရီးယားကအမေရိကန်ကိုချိန်ချောင်းမယ်ဆိုရင်အမေရိကန်ဘက်ကမိကုံရန်ကုန်တုံ့ပြန်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကိုအရင်တစ်ပတ်ကပဲသတိပေးခဲ့ပါတယ်။အဲဒီမှာတော့မြောက်ကိုရီးယားကလည်းဂိုဟမ်ကျွန်းကိုသူတို့ဒုံးကျည်နဲ့ပစ်မယ်ဆိုတာဆိုင်းငံ့ထားမယ်လို့ပြန်ပြောခဲ့တာပါ။ဒါမဲ့လည်းမြောက်ကိုရီးယားရဲ့စည်ရေးစွမ်းအင်ကလည်းမြင့်တက်လာနေတဲ့အလျောက်ဂျပန်ကတော့သူ့ရဲ့ကာကွယ်ရေးစွမ်းရည်ကိုအားပြေဖို့လှုံ့ဆော်နေပါတယ်ရှင်
။ကမ္ဘာတဝန်းပဋိပက္ခတွေဂျပန်မိနေတဲ့ရပ်သားပြည်သူတန်ပေါင်းများစွာကိုကာကွယ်ကြဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာတဝန်းကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။ပဋိပက္ခတွေအတွင်းမှာပြိမ့်မိနေတဲ့သူတွေဟာအမြဲတမ်းလိုလိုရောပြီးတော့တိုက်ခိုက်ခံနေရဖြစ်ပါတယ်။ဒီကနေ့စနေနေ့မှာကြောက်တဲ့ကမ္ဘာလူသားချင်းစာနာမှုအထိမ်းအမှတ်နေ့အကျိုးတောက်ကြနေကကုလသမဂ္ဂအတွင်းမှူးချုပ်ကအဲ့လိုပြောကြားခဲ့တာဖြစ်ပြီးတော့နိုင်ငံတကာဥပဒေအရရပ်သားပြည်သူတွေလူသားချင်းစာနာမှုအထောက်အကူပေးရေးဝန်ထမ်းတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုအကာအကွယ်ပေးဖို့လိုအပ်ကြောင်းဒါပေမဲ့ကမ္ဘာတဝန်းကစစ်ဖြစ်ပေါ်တဲ့နေရာတွေမှာနှစ်ဖက်ပါဝင်ပတ်သက်နေသူတွေဟာသူတို့လိုက်နာရမယ့်တာဝန်တွေကိုလိုက်နာခြင်းမရှိဘဲနဲ့ဥပဒေတွေကိုလည်းမထီမဲ့မြင်ပြုလုပ်နေတယ်လို့သူကပြောပါတယ်။ပဋိပက္ခတွေထဲမှာပြိမ့်မိနေတဲ့သူတွေဟာပြစ်မှတ်တွေမဟုတ်ဘူးဆိုတာကိုကမ္ဘာကြီးကိုပြောဖို့အတွက်ကျွန်တော်တို့ဒီကိုရောက်နေတာပါလို့ Guterres ကပြောပါတယ်။လူသမကအထွေထွေညီလာခံက2008ကစပြီးတော့ကမ္ဘာလူသားချင်းစာနာမှုအထိမ်းအမှတ်နေ့ဖြစ်သတ်မှတ်လိုက်ခြင်းကစပြီးအကူအညီပေးရေးလှူသားထောင်ပေါင်းများစွာတိုက်ခိုက်မှုတွေကြောင့်တည်ဆုံးခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့အကြီးကစတက်ဖနိုဘရိုင်ကလည်းပြောပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာလာမယ့်တနင်္လာနေ့ကျရင်နေ့ချက်မှာဖြစ်တဲ့အတွက်အနောက်ဘက်ခြမ်း Oregon ပြည်နယ်ကနေပြီးတော့ Pacific သမုဒ္ဒရာကန်ယိုရန်ကနေဒီအရှေ့ဘက်ခြမ်း Atlantic သမုဒ္ဒရာကန်ယိုရန်မြောက်ကယ်ရိုလိုင်းနားပြည်နယ်အထိနေကြတာကိုမြင်ကြရမှာပါ မေရိကန်ပြည်အောင်စုမှာဒါဟာ38နှစ်အတွင်းမှာမှောင်တိကျပြီးတော့အလုံးစုံနှိကျတာကိုပထမဦးဆုံးအချိန်ကြုံကြရမှာပါဒါအပြင်69နှစ်အတွင်းအမေရိကန်အနောက်ဖက်ကန်ယိုရန်ကနေအရှေ့ဘက်ကန်ယိုရန်အထိနှိကျတာကိုပထမဦးဆုံးအချိန်ကြုံရတာလည်းဖြစ်ပါတယ်ဒီမတိုင်ခင်နောက်ဆုံးဖြစ်ခဲ့တဲ့အချိန်ကတော့1918ခုနှစ်ကဖြစ်ပြီးတော့အဲဒီတော့ကအနောက်မြောက်ပိုင်းဝါရှင်တန်ပြည်ထောင်ကနေအရှေ့တောင်ဘက်ဖလော်ရီဒါအထိနေကြတာမြင်ခဲ့ရပါတယ်။အခုအချိန်နေကြတာကိုအကြဆုံးကြုံရမယ့်မြို့ကအီလီနွိုင်းပြည်နယ်ကာဘွန်ဒဲလ်မြို့ဖြစ်ပြီးတော့အဲဒီမှာနေကြတဲ့အချိန်က2မိနစ်နဲ့44စက္ကန့်ကြာမှဖြစ်ပါတယ်ရှင
်။ England Premier League ဘောလုံးပွဲတွေကိုဒီကနေ့ကစားရမှာ Manchester United ကစွန်စီကို၄ဂိုးကိုမရှိနဲ့ဂိုးပြတ်နိုင်ရသွားပါတယ်။ဝက်ဆာမှာအရှင်ဆွန်စီအတင်ကိုရမလို့ဖြစ်ခဲ့ပြီမဲ့တိုင်ထိထွက်သွားလို့ဆွန်စီအတင်ဥဆောင်ကိုရဖို့လွဲချော်သွားခဲ့ပါတယ်မယ်ယူအတွက်ဖွင့်ကိုကိုတော့45မိနစ်မှာမယ်ယူနောက်တန်းလူအဲရစ်ဘာရီကတွင်းခဲ့လို့ပထမပိုင်းမှာမယ်ယူကတကူကိုမရှိနဲ့နိုင်ခဲ့ပါတယ်မယ်ယူအတွက်ဒုတိယဂိုးကိုတော့89မိနစ်မှာလူကာကူကဂိုးရှိကအပိုင်ကန်တွင်းခဲ့ပြီးတော့တတိယဂိုးကိုတော့ပေါ့ဘကဂိုးသမားကိုကြော်ပြီးတွင်းခဲ့တာပါမယ်ယူအတွက်နောက်ဆုံးဂိုးကိုတော့မာစီယောက84မိနစ်မှာတွင်းယူခဲ့တာဖြစ်ပါတယ်မယ်ယူတင်းဟာပရီးမီယာလိဂ်ပထမပွဲမှာလဲဝက်ဆမ်ကို၄ဂိုးကိုမရှိနဲ့နိုင်ထားပြီးဒီပွဲမှာပါ၄ဂိုးကိုမရှိနဲ့နိုင်လိုက်လို့နှစ်ပွဲသက်တိုက်၄ဂိုးတွင်းနိုင်ခဲ့သလိုတကူမှာလဲပေးမထားရပဲတိုက်စစ်နဲ့ခန်းစစ်ကအကောင်းဆုံးအနေထားမှာဖြစ်နေပါတယ်ဒါကြောင့်နှစ်ပွဲနိုင်လိုက်တဲ့ဒါကြောင့် Manchester United အသင်းဟာ6မှတ်နဲ့အမပေးစရာထိတ်ကနေဥဆောင်နေပါတယ်။ဒီကနေ့တခြားပွဲစဉ်တွေမှာတော့ Bournemouth နဲ့ Watford, Burnley နဲ့ West Brom, Leicester နဲ့ Brighton, Liverpool နဲ့ Crystal Palace, Southampton နဲ့ West Ham တို့အခုကျွန်တော်တို့သတင်းကြီးညာနေဒီမှာကစားနေကြပြီးတော့မြန်မာစံတော်ချိန်ည7နာရီမှာတော့ Stoke City နဲ့ Arsenal တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။ Direct from Washington The
Voice of America နောက်ဆုံးရသတင်းတွေကိုမအေးတင်တာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်ရေးအကြံပေးနိုင်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ရဲ့အကြံပြုစီရင်ခံစာကိုရှေ့သတင်းပတ်ထမှာပဲကိုဖီအာနန်ကိုယ်တိုင်နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံနဲ့ပြည်သူလူထုကိုတင်ပြတော်မှာဖြစ်ပါတယ်။ကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်အနေနဲ့ရခိုင်ပြည်နယ်တစ်ခုလုံးတွားရောက်အလှအသီးသီးနဲ့တွေ့ဆုံမြင်မြန်ပြီးရလာတဲ့အချက်လက်ပေါ်အခြေခံတင်ပြမယ့်အကြံပြုချက်တွေဖြစ်လို့ရခိုင်ပြည်နယ်ရရှိအကျိုးရှိစေမယ်လို့မျှော်လင့်တဲ့အကြောင်းကော်မရှင်အဖွဲ့ဝင်တွေကပြောပါရယ်အသေးစိတ်ကိုမဆုမွန်ကတင်ပြပေးပါလိမ့်မယ်ရှင်
ဒေတာရင်းမတည်ငြိမ်မှုတွေနဲ့လုံခြုံရေးစိုးရိမ်ရတဲ့အခြေအနေတွေရှိနေတဲ့ရခိုင်ပြည်နယ်အရေးဖြစ်ရှိနိုင်မှုအတွက်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဥက္ကဋ္ဌအဖြစ်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်ပြီးခဲ့တဲ့နှစ်ဩဂုတ်လ24ရက်နေ့ကစတင်ဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်။တနစ်တာကာလအတွင်းကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကိုယ်တိုင်ဦးဆောင်တဲ့ကော်မရှင်ဖွဲ့ဝင်တွေဟာပဋိပက္ခတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်နှောဘူးတီတောင်နောက်ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူရမ်းပြဲစားတဲ့ရခိုင်ပြည်နယ်တွင်းကဒေသတော်တော်များများကိုတွားရောက်ဝင်ဆင်းလေးလာခဲ့တယ်လို့ဒေသခံတွေလူမှုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီလိုစုံစမ်းတွေ့ရှိခဲ့ချက်တွေပေါ်အခြေခံပြီးလာမယ့်ဩဂုတ်လကုန်ပိုင်းမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကိုရိုင်းနေပြည်တော်ကိုတွားရောက်ပြီးနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ပြည်သူလူထုကိုအကြံပြုအစီရင်ခံစာတင်သွင်းမှာဖြစ်တယ်လို့အကြံပေးကော်မရှင်ဖွဲ့ဝင်ဦးဝေလွင်ကရှင်းပြပါတယ်
ကျွန်တော်တို့ကော်မရှင်အကုန်လုံးတွားမယ်နေပြည်တော်မှာဆိုရအဖွဲ့ကိုကျွန်တော်တင်ပြပါမယ်နောက်ပြီးကျွန်တော်တို့အစီရင်ခံစာဆိုတာလည်းအကြံပြုချက်ကိုကျွန်တော်တင်ပါမယ်ကျွန်တော်တို့ mandate ကတော့ဒီပြည်နယ်ကြီးတစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးအတွက်အကောင်းဆုံးဖြစ်နိုင်မယ့်အချက်လက်တွေကိုအကြံပြုထားပါတယ်။ခန္ဓာတွေကတော့အများကြီးရှိတော့ပေါ့နော်။ဒီပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုတာကတည်ငြိမ်အေးချမ်းဖို့ဆိုတာလိုပါတယ်။တည်ငြိမ်အေးချမ်းဖို့အတွက်ကဟိုတဟဇာတာရှိဖို့လိုတယ်၊တရားမျှတမှုရှိဖို့လိုတယ်၊ဥပဒေစိုးမိုးရေးရှိဖို့လိုတယ်။အဲ့ဒါတွေကိုရရှိဖို့အတွက်ကိုဘယ်လိုလုပ်တဲ့လုပ်ထိုက်တယ်ဆိုတဲ့ဟာလေးတွေကိုကျွန်တော်တို့အကြံပြုပါတယ်။တဟဇာတာရှိရေးကိုဘယ်လိုလုပ်မလဲ၊စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့များဆိုတဲ့နေရာမှာတဟဇာတာတွေပို့ရတဲ့ရခိုင်ပြည်မှာဆင်းရဲဒုက္ခရောက်နေတာဒါသဘာဝမကျတဲ့ဖြစ်ရပေါ့နော်လူသားရင်းမြစ်တွေကလည်းအရေးချင်းရှိတဲ့ပုံစံတွေပဲအဲ့တော့ဒီပုံစံတွေရဲ့ capacity building ကိုပြင်တင်ပြီးတော့တရားဇာတ်တွေကိုဘယ်လိုအသုံးချရင်ကောင်းမလဲအဲ့လိုမျိုးလေးတွေကျွန်တော်တို့တော်တော်ကြေကြေပြတ်ပြတ်ချုံငုံပြီးတော့အကြံပြုထားပါတယ်ခင်ဗျာ
အထူးသဖြင့်ရခိုင်ပြည်နယ်အတွင်းကလုံခြုံရေးအခြေအနေနောက်လူမှုတိုင်းဝိုင်းနေကြမတူကွဲပြားမှုနဲ့ပြည်ပခါတွေမဖြစ်ပေါ်လာအောင်ဘယ်လိုဆောင်ရွက်သင့်လဲဆိုတာကိုကော်မရှင်အနေနဲ့အကြံပေးချက်တွေဒီစီရင်ခံစားတဲ့ထည့်သွင်းတင်ပြဖို့ရှိတယ်လို့လည်းဦးဝေလွင်ကပြောပါတယ
်အဓိကကတော့တရားဥပဒေစိုးမိုးရေးပေါ့နော်တရားမျှတသောတရားဥပဒေစိုးမိုးရေးဖြစ်ဖို့လိုပါတယ်ဟိုတစ်ဖက်နဲ့တစ်ဖက်သာအာဇာတာဖြစ်ဖို့အတွက်တန်လျာတွေပြတ်ဖို့အတွက်စိုးရင်ကြရီမှာလည်းတကယ်ရှိတဲ့စိုးရင်ကြရီဆိုတဲ့ ကျွန်တော်တို့ကဒါဥပပြအောင်လုပ်ဖို့ပေါ့နော်ဟိုလူတွေကိုစိုးရင်ကြီးကကောင်းအောင်ဖြောက်ထုတ်ပင့်ကိုလုပ်နေတဲ့ဟာမျိုးဆိုရင်လည်းပဲအဲ့ဒါလေးကိုတိတိကျကျပိုင်းခြားပြီးခွဲခြားပြီးတော့ပေါ့နော်ကျွန်တော်နီလန်နေရှာမှာဖြစ်တယ်လို့အပြစ်မဲ့တဲ့ပြည်သူတွေလည်းအပြစ်ဝအကာအကွယ်ပေးရမယ်လုံခြုံစိတ်ချမှုရှိအောင်လို့လုပ်ပေးရပါမယ်အဲ့ဒီလိုကျွန်တော်တို့ညံ့ညံ့ကြတာဆောင်ရွက်ဖို့လိုအပ်တယ်ဆိုတာလေးလေးကိုတော့အကြမ်းဖက်ပြန်ပြထားပါမယ်
မကြခင်ထုတ်ပြန်မဲ့ကော်မရှင်ရဲ့အကြံပြုချက်တွေဟာရခိုင်ပြည်သူလူထုရဲ့ပဂရိတွေ့ကြုံရတဲ့အခက်အခဲပြဿနာတွေကိုတင်ပြနိုင်တဲ့အစီရင်ခံစာဖြစ်ဖို့လိုအပ်တယ်လို့ကော်ဖီအနန်ကော်မရှင်နဲ့လွှတ်တော်မှကိုရိုင်းတွေ့ဆုံဆွေးနွေးခဲ့သူအမျိုးသားလွှတ်တော်ကိုယ်စားလှယ်မတ်ထူမီကလည်းသုံးသပ်ပါတယ
်ကော်ဖီအနန်ကော်မရှင်နဲ့တော့တကြိမ်တွေ့ဖို့ပါတယ်ရှင့်အဲ့ဒီတကြိမ်တွေ့ဖို့တော့ကတော့သူတို့စုံစမ်းစစ်ဆေးရေးတွေဒီသူတို့ဘောင်ထဲကလောက်ရတယ်ပေါ့နော်အဲ့လိုပြောတဲ့အခါကျတော့အဲကော်ဖီအနန်ကော်မရှင်ရဲ့ဒီအစီရင်ခံစာကဟိုသမတကိုတင်ပြမယ်ဒီနိုင်ငံတော်အတိုင်းမြင်ခံဘို့တင်ပြမယ်ပေါ့နော်ဟိုဒါနဲ့မလုံလောက်နိုင်ပါဘူးရှင်ဘာလို့ဆိုတော့ဒီဒါကပြည်သူတွေစီရရတဲ့ address တွေကိုသူတို့တွေကဟိုတင်ပြမှာချပြမှာဖြစ်တဲ့ကြောင့်မလို့ဒါရခိုင်ပြည်သူလူထုကိုလည်းသူတို့ကြိုင်နေတဲ့မှာတင်ပြတင်ပါတယ်ပြီးရခိုင်ပြည်သူလူထုတွေတကယ်မြေပြင်မှာဖြစ်နေတာနဲ့ကွဲလွဲလို့ရှင်တော့ရခိုင်ပြည်သူကတော့လက်ခံမှာတော့မဟုတ်ဘူးပေါ့နော်ဒါကြောင့်မလို့အမှန်တွေဖြစ်ဖို့လိုတယ်ဒီအချက်လက်ကိုတင်ပြဖို့လုပ်တဲ့ခါမှနေပြီးခိုင်မာဖို့လိုပါတယ်နောက်တစ်ခုကသူတို့တွေ့ရှိချက်ဒီဘက်လိုက်မုန်းကင်းရမယ်တော့ဘာတကယ်ရခိုင်ပြည်သူလူထုတကယ်မြေပြင်မှာတကယ်အခက်အခဲနဲ့ကြုံတွေ့နေရတဲ့ဟာတွေပါမယ်ပေါ့နော်အဲရခိုင်ပြည်သူလူထုရဲ့တကယ် on ground မှာဖြစ်နေတဲ့အရာတွေကိုနေလို့ပါဝင်ဖို့လိုပါတယ်ရှင်ကျမတို့ကတော့လေဒါကိုအလေးနဲ့တော့ပြောချင်ပါတယ်ရှင်ဟုတ
်အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာပြည်ပခါတွေကြိုတင်ကာကွယ်နိုင်ရေးလူသားချင်းစာနာထောက်ထားမှုအကူအညီတွေပံ့ပိုးရေးပြန်လည်ရင်ကြားစေရေးအခြေခံစာဝုတွေတည်ဆောက်ပေးရေးပြည်နယ်ဖွံ့ဖြိုးတိုးတက်မှုမြင့်တင်ရေးစားတဲ့ခံနာတွေအတွက်ပဂရိအခြေအနေတွေကိုလေ့လာသုံးသပ်ပြီးအကြံပြုတင်ပြသွားမှာဖြစ်တယ်ဆိုတော့ကော်မရှင်ကပြောဆိုထားတာပါမြန်မာနိုင်ငံသား6ဦးနဲ့နိုင်ငံသား3ဦးပါဝင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ထဲမှာတော့ကုလသမဂ္ဂအတွင်းမှုချုပ်အဟောင်းကိုဖီအာနန်ကဥက္ကဋ္ဌအဖြစ်ဦးဆောင်ပြီးအဖွဲ့ဝင်တွေအဖြစ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးအကြံပေးပုဂ္ဂိုလ်ဟောင်းဗြိတိန်နိုင်ငံဆိုင်ရာနယ်သာလန်တမ်မတ်ကြီးဟောင်းနောက်မြန်မာနိုင်ငံသားတွေကဆိုရင်တော့အမျိုးသားလူခွင့်ကော်မရှင်ဥက္ကဋ္ဌဦးဝင်းမြဦးခင်မောင်လေးမြန်မာနိုင်ငံချက်ချင်းဤအတင်နာယကဒေါက်တာတာလရွှေမြန်မာနိုင်ငံဆရာဝန်များအတင်ကဒေါက်တာမြတီတာရခိုင်စာပေနဲ့ယဉ်ကျေးမှုအတင်ရန်ကုန်ရဲ့ဥက္ကဋ္ဌတော်ဆော့ခင်တင်ရင်းမြတ်မြတ်တာအဖွဲ့ဦးဆောင်သူဦးရေးလွင်တို့ပါဝင်ကြပါတယ်ဒီကော်မရှင်အနေနဲ့ရခိုင်ပြည်နယ်တွင်းအခြေအနေအရရကိုကွင်းဆင်းလေ့လာပြီးတဲ့နောက်တစ်နှစ်အကြာမှာတော့မြမအစိုးရကိုအကြံပြုအစီရင်ခံစာတင်သွင်းတာလည်းဖြစ်ပါတယ်ရှင
်မဆုမတင်ပြခဲ့တာပါရှင်အခုဆက်လက်ပြီးတော့မဲဆိုင်တချီလိပ်ဘက်ကအရေးကြီးမှုနောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်တောင်ကျရေနဲ့မိုးအစမပြရွာသွန်းမှုကြောင့်မဲဆိုင်ချောင်းရေကြီးခဲ့လို့ထိုင်းမြန်မာနယ်စပ်တချီလိမ့်မြို့နယ်နဲ့ဒီမဲဆိုင်မြို့နယ်နှစ်ခုလုံးရေလွှမ်းမှုတွေဖြစ်ခဲ့ပါတယ်။တချီလိမ့်မြို့နယ်ဘက်ကရေဘေးတန်ခံခဲ့ကြရတဲ့အိမ်ထောင်စု600ရဲ့နောက်ဆုံးအခြေအနေကိုတော့ထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မှာရှိတဲ့တချီလိမ့်နဲ့မဲဆိုင်ကိုဖျက်ထားတဲ့မဲဆိုင်ချောင်းတောင်ကျရေတွေကျတာတွေကြောင့်ကမိုးရွာသွန်းမှုကြောင့်ပါ။ကြာသပတေးနေ့ညကလေးကရေတွေတက်လာခဲ့တာပါ။ဒီအတွက်ရာနဲ့ချီရှိတဲ့နေဇက်ကတာလောဈေးတစ်ခုလုံးကဆိုင်ငန်းတွေပိတ်ထားခဲ့ရပါတယ်။စနေနေ့ရေပြန်ကျသွားချိန်မှာတော့တာချီလိမ့်မြို့နယ်တဲကအင်နောင်စု600လောက်ဟာရွှွန်နုံနေနဲ့ရေဘေးသင့်မှုကိုခံစားခဲ့ရတယ်ဆိုပြီးတာချီလိမ့်နိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးလာမိုးကပြောပြပါတယ်
။ဒါအင်နောင်စု600ဝန်းကျင်600ကျော်လောက်ရှိတယ်ဒီမှာ။ရေနစ်တာဆိုရင်လေ။အဲ့လိုအင်ဂျီဘာတွေဒီအောက်ပိုင်းနေတဲ့နေရာတွေကတော့ဟိုရေမြို့ရပါတော့။အဲဒီမြို့တော်ရေတွေကျသွားတဲ့အခါမှာယနေ့လက်ရှိတော့ဘုလိုငယ်ပြရတာဆိုတော့ဒီနွန်နေပေါ့နော်နွန်နေရဒုက္ခပေးနေတာပေါ့ဆောက်တုံးလေးကလူကြီးဆောက်တုံးလေးကသာတော့ဘုလိုမလို့ဟိုစူနိုင်တာပေါ့နော်အဲနွန်နေကိုအခုဖယ်နေကြရတာပေါ့အဲ့တော့အဲဆိုင်ခန်းတွေတော့အခုတန်ရှင်းတွေပြန်လုပ်နေပြီးတော့မနေ့ကတော့ဆိုရင်တော့တချို့တွေပြန်ပြီးဖွင့်ကြပြီပေါ့
နေဆက်မှာတရုတ်ကွန်ပစ္စည်းတွေအများဆုံးရောင်းချတဲ့တာလောဈေးကတော့ယာနဲ့ချီချီတဲ့ဈေးကဏ္ဍတွေအားလုံးရေနစ်မြုပ်သွားတာကြောင့်တောက်ကြနေကစပြီးဈေးပိတ်ထားခဲ့ရတာပါဒီအတွက်အယောင်းဝယ်တချို့လည်းရပ်ဆိုင်းခဲ့ရပါတယ်လက်ရှိမှာတော့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုတော့အစိုးရဌာနဆိုင်ရာဝန်ထမ်းတွေနဲ့မြို့နယ်လူမှုကူညီရေးအဖွဲ့တွေကပူးပေါင်းပြီးလှုပ်ဆောင်နေတဲ့အကြောင်းတာချီလိတ်ခရိုင်အုပ်ချုပ်ရေးမှူးဦးတင်ဝင်းရွှေကလည်းဆိုပါတယ
်ကူညီကယ်ဆယ်ရေးတော့ကျွန်တော်တို့ဒေသတွင်းမှာတော့ရင်းနေကခဏခဏဟိုဖြစ်လေဖြစ်တာရှိတယ်မိုးရွှေဆိုတော့အားလုံးကတော့ကြိုတင်ပြင်ဆင်ပြီးသားပါဟိုဒေသတွင်းမှာရှိတဲ့ဒီစစ်ပြောအဖွဲ့မှရှိတဲ့ဖြစ်တည်တွေပါတယ်ကျွန်တော်တို့ဒီမှာအရာမိတက်တဲ့ဖွဲ့တွေပါတယ်၊တန်နေမိတက်တွေပါတယ်၊နောက်ကျချင်းတွေဖွဲ့ပါတယ်၊ယမီယဖအဖွဲ့တွေပါမယ်၊နောက်ကျွန်တော်တို့လူမှုကွန်မြူနီနောက်ဟိုဝါဒနာရှင်အချို့အဖွဲ့တွေပေါ့နော်ဝိုင်းဝန်းကိုဒေသထဲမှာဝိုင်းကူညီတဲ့ဒါယမီယဖအဖွဲ့တွေပါတယ်၊အုပ်စုလိုက်အုပ်စုလိုက်အဖွဲ့ခွဲပြီးတော့ဒါတွေကိုဝိုင်းဝန်းဆောင်ရည်ရှိပါတယ်ခင်ဗျာ
။တချီလေးမြို့နယ်မှာတော့ပြီးခဲ့တဲ့နှစ်တည်းတုန်းကတောင်ကျရည်တွေကျလာပြီးရုတ်တရက်ရည်ကြီးမှုတွေရှိတာကြောင့် 没三大起来七七的啥个压抑被开压的路也进步的对路的苗把表示目的膝盖被卖顶的马路昨天变成目的其他辣椒被送目的呢变成送生目的奶酪皮的路嘞故意给这度的个表表把来先
买一马的人被捕给他皮把来先故事了比如把他也三亚路了困ဒီတရင်လာဘကိုတင်ပြပေးပါမယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကနိုင်ငံခုနှစ်နိုင်ငံကိုရွေးထုတ်ပြီးတော့ဘာသာရေးလွတ်လပ်ခွင့်အပေါ်ဖိနှိပ်တဲ့နိုင်ငံတွေအဖြစ်သတ်မှတ်လိုက်ပါတယ်။ IS Islamic စစ်သွေးရွာတွေကိုတော့လူနည်းစုဘာသာဝင်တွေနဲ့ဒီလူနည်းစုလူမျိုးတွေအပေါ်အကြမ်းဖက်နှိပ်ကွပ်နေကြသူတွေအဖြစ်သူကပြပြင်းတထန်ပြစ်တင်ဝေဖန်ထားပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကနေပြီးခဲ့တဲ့အင်္ဂါနေ့ကနှစ်ပတ်လည်ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထုတ်ပြန်ပြီးတဲ့နောက် Mr. Tillerson အခုလိုမှတ်ချက်ပေးပြောဆိုလိုက်တာပါ။ VOA သတင်းတော် Maria Ma Diallo ရဲ့သတင်းလွှာကိုတော့ဦးစံမိုးဝေကတင်ပြပေးပါလိမ့်မယ်ရှင်
။ IS Islamic စစ်သွေးကြွတွေရဲ့ရက်ဆက်ရုပ်မှကြမ်းကြုတ်မှုတွေဟာဘာသာရေးလွတ်လပ်ခွင့်အပေါ်ချိန်ချောက်မှုတွေထဲမှာအကြီးအမားဆုံးဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အစီရင်ခံစာအသစ်မှာဖော်ပြထားပါတယ်
။ ISIS is clearly responsible for genocide against Yazidis, Christians and Shia Muslims in areas it controls or has controlled. ISIS is also responsible
ISIS သူတို့ထင်ကျထားတဲ့နယ်မြေပိုင်နက်တွေအတွင်းခရစ်ယာန်တွေ၊ယဇီဒီတွေ၊ရှီးယားမွတ်စလင်တွေကိုလူမျိုးတုံးသတ်ဖြတ်မှုတွေကျူးလွန်နေတာနဲ့ပတ်သက်ပြီးတာဝန်ရှိရစွာရှင်းပါတယ်။IS တွေဟာလူသားမျိုးနွယ်တွေအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေလူမျိုးတုံးသုတ်တင်ရှင်းလင်းမှုတွေပြုလုပ်ဖို့ညွှန်ကြားခဲ့တဲ့အတွက်လည်းတာဝန်ခံကြရမှာဖြစ်ပါတယ်။တချို့ဆွန်နီမွတ်စလင်တွေ၊ကတ်တွေ၊တခြားလူနည်းစုတွေလည်းသူတို့ရဲ့ရက်စက်မှုကိုခံစားခဲ့ရသူတွေထဲမှာပါဝင်ပါတယ်
။ဘာသာရေးဖိနှိပ်ချုပ်ချယ်မှုတွေဟာတခြားနေရာတွေကိုပြန့်နှံ့နေတယ်လို့လည်းဝန်ကြီးတေလာဆင်ကပြောပါတယ်။ကမ္ဘာလူဦးရေရဲ့80ရာခိုင်နှုန်းလောက်ဟာချုပ်ချယ်ကန့်တတ်မှုတွေရဲ့အောက်မှာနေထိုင်နေကြရတယ်လို့သူတို့ရဲ့ကိုယ်ကိုယ်ယုံကြည်ခွင့်ပေါ်ရန်ရှာတာမျိုးတွေခံနေကြရတယ်လို့လည်းဝင်းကြီးတေလာဆင်ကပြောပါတယ
် In Iran, Baha'is, Christians and other minorities are persecuted for their faith. Iran continues to sentence individuals to death.
အင်းနိုင်ငံမှာဆိုရင်ဘာဟာယီဘာသာဝင်တွေခရစ်ယာန်တွေနဲ့တခြားလူနည်းစုဘာသာဝင်တွေဟာယုံကြည်မှုအပေါ်ဖိနှိပ်တာတွေခံနေရပါတယ်။မေမယာမစေကြတဲ့ဘာသာရေးဥပဒေတွေနဲ့စီတံပေးတာတွေကိုလည်းဆက်လက်လုပ်ဆောင်နေပါတယ
်။ Saudi Arabia နိုင်ငံလိုအမေရိကန်ပြည်ထောင်စုရဲ့အဓိကမဟာမိတ်နိုင်ငံတွေအနေနဲ့သူတို့ရဲ့နိုင်ငံသားတွေအပေါ်ဘာသာရေးလွတ်လပ်ခွင့်ကိုပုံမပေးဖို့နိုင်ငံသားရေးဝန်ကြီးဌာနရဲ့အစီရင်ခံစာကတောင်းဆိုထားပါတယ်
။ The government does not recognize the right of non-Muslims to practice their religion in public and applied criminal penalties including prison sentences, lashings.
လူ့အကြမ်းမှာမွတ်စလင်ဘာသာဝင်မဟုတ်သူတွေရဲ့ဘာသာရေးထုံးတမ်းအစီရင်အားလုပ်ဆောင်ခွင့်တွေအပေါ်အစိုးရကအသိမှတ်မပြုသလိုကိုယ်ဝဲတဲ့အယူအဆအသုံးနှုန်းအစ္စလာမ်တရားတော်ကိုပြစ်တင်ပြောဆိုမှုစတာတွေကိုရာဇဝမှုအဖြစ်သတ်မှတ်ပြီးထောင်ဒဏ်အပြစ်ပေးတာမျိုးတွေ၊ကြီးနံပေးတာတွေ၊ဒဏ်ငွေရိုက်တာတွေရှိနေပါတယ်
။ဝင်းကြီးတေလာဆင်ကတူရကီ၊ဘာရိန်း၊ဆူဒန်၊ပါကစ္စတန်နဲ့တရုတ်နိုင်ငံတို့ကိုရွေးထုတ်ပြီးတော့လည်းပြစ်တင်ဝေဖန်ခဲ့ပါသေးတယ်
။ Dozens of Falun Gong members have died in detention. Police policies that restrict Uyghur
Muslims. ဒါစင်းရဲ့ Falun Gong အဖွဲ့ဝင်တွေဟာအချင်းကြားခံနေရဆဲမှာတည်ဆုံရပါတယ်။ Uyghur Muslim တွေတိဘက်ဗုဒ္ဓဘာသာဝင်တွေနဲ့ဘာသာရေးထုတ်ဖော်ပြောဆိုမှုတွေထုံတမ်းစင်နာတွေအပေါ်တတ်မြင့်တဲ့မူဟာရကိုပိုတိုးပြီးတော့လှုပ်ဆောင်လာနေတာတွေ့ရပါတယ
်။စိန်ခေါ်မှုတွေဆက်လက်ပြီးတော့ရှိနေအောင်မှာဖြစ်ပေမဲ့လည်းဘာသာရေးလွတ်လပ်မှုဟာဗီယက်နမ်နဲ့ UAE လိုနိုင်ငံမျိုးတွေမှာတစတဲ့တစပြောင်းလဲတိုးတက်လာတာကိုတွေ့ရတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။နိုင်ငံပေါင်း200နီးပါးကအခြေအနေတွေကိုလေ့လာသုံးသပ်တဲ့အစိုးရခန်းစာပြုစုဖို့အတွက်အမေရိကန်လွှတ်တော်ကတာဝန်အနှင်းထားတာဖြစ်ပါတယ်ခင်ဗျာ။
ဥစမွေတင်ပြပေးကြတာပါရှင်အခုတခါတော့မြန်မာတခွင်အစီအစဉ်အလှည့်ဖြစ်ပါတယ်ရန်ကုန်တိုင်းဒေသကတချို့ဒေသတွေမှာဆက်ယုံတွေကစွန့်ပစ်တဲ့ရေစိုးရေညစ်တွေကြောင့်တီးနှံတွေစိုက်ပျိုးလို့မရတဲ့အပြင်ရေနေသရဝါတွေတည်ဆုံးစေလို့ဒီကိစ္စကိုအလေးထားဖြေရှင်းပေးဖို့ဒေသခံတွေနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတောင်းဆိုပါတယ်ဆက်မှုဆောင်တာဝန်ရှိသူတွေကတော့ဆက်ယုံလုပ်ငန်းရှင်တွေကိုအသိပညာပေးတာတွေလောက်ပဲပြုလုပ်နိုင်ပြီးဆက်ယုံပိုင်ရှင်တွေကလည်းပူးပေါင်းလိုက်နာဖို့ပြောနေတာပါအခြေအနေပြည်စုံကိုတော့မြင့်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုတင်ပြထားတာကိုနားဆင်ကြရအောင်ပါရှင်
ရန်ကုန်တိုင်းမှာရှိတဲ့ဆက်ယုံတွေကလည်းရေစိုးဆုံးပြစ်တာနဲ့ပတ်သက်လို့ရန်ကုန်တိုင်းတရားစာတရနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဆက်ယုံလုပ်ငန်းရှင်တွေကိုအသိပညာပေးမှုတွေပြုလုပ်နေတယ်လို့ဆုံးပြစ်ရေးတွေနဲ့ပတ်သက်ပြီးစစ်တမ်းကောက်ယူတာကိုလည်းဂျာကာနဲ့ပူးပေါင်းပြီးလှုပ်ဆောင်နေပါတယ်။အခုချိန်မှာတော့ရန်ကုန်တိုင်းကဒေသတချို့မှာဆက်ယုံတွေကဆုံးပြစ်တဲ့ရေစိုးတွေကြောင့်တီးနှံတွေစိုက်ပျိုးလို့မရတာ ရင်းနှီးသက်သွာတည်ဆုံးတာတွေဖြစ်ပေါ်နေပါတယ်။အဲဒီအကြောင်းကိုတော့ရန်ကုန်တိုင်းဒေသကြီးတွန်တင်းမြို့ကအရက်ချက်ဆက်ယုံတည်ုံနားမှာနေထိုင်တဲ့ဥပကြီးကအခုလိုပြောပြပါတယ
်။မျိုးဖောက်လို့မရဘူး။မျိုးဖောက်တဲ့အခါမှာမျိုးကိုအဲဒီရင်းနဲ့စိမ့်လိုက်တဲ့အခါမှာမျိုးပေါက်မလာဘူး။နောက်ပေါက်ပြီးသားမျိုးကြတော့လည်းသိတယ်။နှုတ်လို့ရှိရင်ရင်းရင်တော့သူ့အတူနေလို့ရတယ်။လက်ကွက်တွေထဲမှာရှောက်ပြန်အခုလိုမိုးတွေရွာတော့ငွေနေတဲ့အခါမှာကျွန်တော်တို့ကဆလုပ်တဲ့အချိန်မှာမရဘူး။ဖောက်လို့လည်းမရဘူးဆုံးရှုံးတယ်။ဆုံးရှုံးတာဆိုတော့နှစ်ပေါင်းများပြီ။2013လောက်တည်းကကျွန်တော်တို့တိုင်နေတဲ့ဆုံးရှုံးလို့တိုင်တာလည်းဘာမှဖြစ်မလာဘူး။အဲ့ဒါကြောင့်ကျွန်တော်ဒီလိုပဲနေရတယ်။အဲ့ဒီကရေလွှတ်လိုက်တယ်ဆိုရင်ငစင်ရိုင်းငမွေတို့ကအစားပေါ်တာအပေါ်မှာသေးကုန်တာပေါ့လေ။သူကသေးကုန်တော့နောက်ထပ်လည်းဝင်လာတာမတွေ့ဘူးသားငါကလည်းရှားသွားတာပေါ့။ရှားစားလို့သိမလွယ်ဘူးတော့အရင်လိုမျိုးတုံးသူလိုဖြစ်နေသားငါကြီးကလည
်းရန်ကုန်တိုင်းတရားစာတမ်းနဲ့တဘာပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပတ်ဝန်းကျင်ထိန်းသိမ်းရေးဦးစီးဌာနညွှန်ကြားရေးမှူးဒေါက်ခင်တီတာတင်ကတော့ရေစုကိစ္စအတွက်အစိုးရကစစ်တမ်းကောက်ယူမှုလုပ်နေတယ်လို့ဆက်မှုဇုံတွေကိုအစစ်မြင့်တင်ဖို့လဲလုပ်နေတယ်လို့အခုလိုပြောပါတယ
်။ကျမတို့ကလေဒီဆက်မှုဇုံတွေကထွက်တဲ့ရေးတွေပေါ်မှာပေါ့နော်ညဉ့်ညံမှုကိုကျမတို့ပေါင်းမချက်ထင်းသိမ်းဦးစီးဌာနကထုတ်ပြန်ထားတဲ့အမျိုးသားပေါင်းမချက်အရေးကြီးအတွက်စာရင်းစာညွှန်းရှိပါတယ်။အဲ့စာရင်းစာညွှန်းနဲ့တိုင်းတာပါတယ်။ထို့အတူပဲ WHO ဘက်ကလည်းဟာနဲ့လည်းတိုင်းပါတယ်။တိုင်းတဲ့အခါမှာဆိုရင်တော့စိုက်ဝင်လို့ရောအများစုကကျမတို့နိုင်ငံမှာဖြစ်နေတာပါ။ဇုံတွေကထောင်ထားတာလေကိုရခင်1985လောက်ထဲကထောင်နေထောင်တဲ့ကြောင့်ပေါ့ကိုရှီကထွက်တဲ့ဟာကိုဟိုထင်းသိမ်းနိုင်မှုအားနဲ့ပါတယ်။အားနဲ့တဲ့အတွက်ကြောင့်မလို့အခုကျမတို့တိုင်းတိုင်းဆိုအဖွဲ့ကလည်းစက်မှုဇုံအစစ်မြင့်တင်ရေးကိုလည်းပြန်ပြီးတော့လုပ်နေပါတယ်။လုံးနေတဲ့အတွက်ကြောင့်မလို့ဒီဟာလေးကလည်းပေါ့ဒီရန်ကုန်ဟာဆိုရင်ဟိုလူကြီးချူတက်တယ်များပြတယ်ဆက်မှုမျိုးနိုင်ငံဖြစ်တယ်အားလုံးကလည်းတနိုင်ငံလုံးကနေပဲအိလာစောင့်ကြည့်နေတဲ့အဲတိုင်းဖြစ်တဲ့အတွက်ကြောင့်မို့ဒီစီမံကိန်းကမှတဆင့်စံပြဖြစ်သွားနိုင်တယ်ပေါ့နော်ဥမာလုံးနိုင်တဲ့ရေသွေးရောက်သွားအောင်တော့ကျမတို့ကစူးစမ်းတော့မှာပါညဉ့်ညံ့မှုလေးရတော့ရှိပါတယ်ရှင
့်ရေစိုးကိစ္စနဲ့ပတ်သက်ပြီးတော့လဲတိုင်းအစိုးရအဖွဲ့ကဖောကတ်လာဒုတိယဘက်ထဲမှာဆက်မှုဇုံတွေကစက်ယုံလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးတော့လဲအသိပညာပေးမှုတွေပြုလုပ်ခဲ့ပါတယ်လိုင်းတရားဆက်မှုဆောင်6ခုရဲ့စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဦးအောင်ဆိုင်ကတော့ရေစိုးဆုံးပြစ်တာကြောင့်လက်ရှိဖြစ်ပေါ်နေတဲ့လိုင်းမြင့်အကြောင်းကိုအခုလိုပြောပြပါရစေ
။ဆက်မှုဆောင်တွေကဒီရေစိုးတွေထုတ်လိုက်တဲ့အခါမှာကျွန်တော်တို့ဒီရေမြောင်းတွေကတစ်ဆင့်လိုင်းမြင့်ထဲကိုဝင်သွားတဲ့အခါမှာလိုင်းမြင့်ရဲ့ရေရဲ့ရေသွေးရဲ့ကြတာပေါ့ကြတဲ့အခါမှာဒီမြင့်သွင်းထဲမှာရှိတဲ့တက်ရှိရေသတော်တွေပေါ့ဒါကြရင်မျိုးတုံးမယ်ပြီးရင်ဒီလက်ရှိကြီးတွေမကောင်းတဲ့အတွက်ပေါ့နော်ကျွန်တော်တို့ဒီမြစ်တရားငားရီစားမိနေလူတွေမှာတစ်ချိန်ခါမှာတော့ကျွန်တော်တို့ဒါအန်ရရှိတာပေါ့အဲ့ဒီဘိုင်းကြီးချစ်ချောက်ဒီဆက်မှုလုပ်ငန်းကြီးတိုးတက်တာလည်းများရည်စိုးတွေဒီလိုပဲကျွန်တော်တို့မထိမ့်သိမ့်မဲနဲ့စွန့်မယ်ဆိုရင်တော့ချောင်းမြည်တွေဒါအားလုံးပျက်စီးမယ်ပျက်စီးရင်ဒါတက်ရှိတော်ဝါတွေအကုန်လုံးဒါဒုက္ခဖြစ်မှာပေါ့နော
်အခုချိန်မှာတော့ဆက်မှုဆောင်စီမံခန့်ခွဲမှုကော်မတီအနေနဲ့ဆက်ယုံလုပ်ငန်းရှင်တွေကိုအသိပညာပေးတာတွေလောက်ပဲပြုလုပ်နိုင်ပြီဆက်ယုံပိုင်ရှင်တွေဘက်ကလည်းပူးပေါင်းလိုက်လာဖို့လိုအပ်နေတယ်လို့ဝန်ဆိုင်ကအခုလိုပြောပါသေးတယ
်အဲ့ဒါတော့ကျွန်တော်တို့ဒီရေစိုးစွန့်တဲ့ဆက်ယုံတွေကိုပေါ့နော်ကျွန်တော်ပြီးခဲ့တဲ့ဆယ်စုနှစ်လောက်ထဲကဒီမြန်မာစက်မှုကုန်ထုတ်အသင်းရနေပြီးတော့ကျွန်တော်စက်မှုစုံတွေနဲ့ကော်မတီနဲ့ပူးပေါင်းပြီးတော့လိုက်လံပြီးပညာပေးခဲ့တာရှိပါတယ်ရှိတဲ့ပညာရှင်နဲ့ရှိတဲ့လူနဲ့ဒီစိတ်ယုံတွေရွေးပြီးတော့ပညာလိုက်ပြီးတာရှိပါတယ်အဲလှုပ်တဲ့လူတွေရှိလို့မလှုပ်တဲ့လူတွေလည်းကြံသေးတာပေါ့လေဒါလည်းအခြေအနေအကြောင်းမျိုးမျိုးရှိမှာပေါ့အဲမိညာနဲ့စိတ်ယုံနဲ့ကွက်တီဖြစ်နေလို့လူဝေးကြီးကြောင်လို့အစုံပေါ့ဗျာအနေထားဆိုကြောင်မလှုပ်နိုင်တာလည်းရှိမှာဒါပေမဲ့လည်းအခုရှေ့လျှောက်တော့ဒါဇုံနေနဲ့ကတော့ကျွန်တော်တို့ဒီတက်ဆိုင်ရာဌာနနဲ့ပူးပေါင်းပြီးတော့ပဲသူတို့ကျွန်တော်ဒါဒီစိတ်ရောရေစိုးပြစ်တယ်အဲ့ဒီအတွက်ကျွန်တော်တို့ကစိတ်ရင်းနေပြီးမယ်ဒါတွေကိုအဲပတ်ဝန်းကျင်မခံနိုင်လို့ဒါပြောတဲ့ခါမှာကျွန်တော်ပြုပြင်ဖို့ဒါတွေပြောမယ်ဒါတော့ပဲကျွန်တော်တို့လှုပ်ဆောင်နေတဲ့အနေထားပဲရှိပါတယ
်အခုချိန်မှာတော့ရန်ကုန်တိုင်းမှာစက်မှုဇုံ29ဇုံရှိပြီးစုံပြစ်ရေးကိစ္စတွေကိုအများဆုံးဖြည့်ရှင်းဖို့လိုအပ်နေတယ်လို့ဒေသခံတွေနဲ့တဘာပေါင်ရင်အရေးဆောင်နေသူတွေကပြောဆိုနေကြပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြမကတရင်အေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ်
အပတ်စဉ်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစနေနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပြီမို့သောရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။စီစဉ်တင်ဆက်သူကိုအောင်လုံနဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုင်းစီစဉ်မှာတော့မြန်မာနိုင်ငံရဲ့အသွင်ကူပြောင်းရေးလုပ်ငန်းစဉ်မှာစစ်ဘက်ကနေအရက်ဖက်အုပ်ချုပ်မှုကိုကူပြောင်းရေးဆွေးနွေးမှာဖြစ်ပါတယ်စစ်မှန်တဲ့ဒီမိုကရေစီစနစ်ဖြစ်ဖို့အရက်ဖက်အုပ်ချုပ်မှုအောက်မှာစစ်တပ်ကရှိရမှာကတော့တဘာဝပါဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေအရတပ်မတော်ဟာနိုင်ငံရေးမှာဥဆောင်မှုခန့်ကန့်မှာဆက်ရှိနေတယ်ဆိုပြီးပြောတာဆိုတာမျိုးတွေလည်းရှိနေပါတယ်ဆိုတော့အခုကျွန်တော်တို့ပင်နိုင်ဆွေးနွေးမဲ့ပုံကိုယ်တွေလည်းလီလိုင်းမှာရောက်နေပါပြီပါဝင်မှုဆက်သွယ်ထားတဲ့ပုံကိုယ်တချို့လည်းကျွန်တော်တို့အစီအစဉ်ဖြစ်နေပါတယ်ဆိုတော့အစီအစဉ်ကိုစလိုက်ချင်ပါတယ်အရင်ဆုံးကတော့ပါဝင်ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သဘောထားချင်းချင်းကိုဆွေးနွေးစေချင်ပါတယ်ပို့အမျိုးသားလွတ်မြောက်ရေးဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းရှိပါတယ်။နောက်တင်းစားဆရာဦးတီယာသွေးရှိပါတယ်။တကယ်တော့ဒီမြန်မာနိုင်ငံမှာကျွန်တော်တို့ဒီအသွင်ကူးပြောင်းရေးမှာဒီတက်မတော်ရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးမယ်ဆိုရင်တော့တက်မတော်နိုင်ငံရေးမှာဘယ်ကနေစပါလာလဲဆိုတာကိုပြန်သုံးသပ်ဖို့လိုမယ်လို့ယူဆပါတယ်။ဆိုတော့ဒီမြန်မာနိုင်ငံမှာတက်မတော်ကတိုင်းပြည်မှာနိုင်ငံရေးအခြေအနေတွေမတည်မငြိမ်ဖြစ်လို့အာဏာကိုထိန်းသိမ်းရတဲ့ဟိုတိုင်းပြည်ကိုကြောက်ထက်ချမှာဆိုလို့ကဲတင်ရတယ်လို့တော့ပြောပြီးတော့နိုင်ငံရေးမှာပါလာခဲ့တာအခုချိန်ထိပါ။ဆိုတော့စစ်တပ်ကနိုင်ငံရေးမှာစဝင်လာခဲ့တဲ့အခုချိန်ထိပါတင်ပါထိုက်လို့တကယ်ပဲပါလာတယ်လို့ယူဆတာကိုခွန်မြင့်တော်ခင်ဗျ။
ကျွန်တော်တို့ကတော့ဒီတောက်လျှောက်မှာတော့တက်မတော်ဘက်ကပြောခဲ့တာကတော့ဒီအရက်သားအစိုးရကြီးကမထိန်းနိုင်လို့တပ်မတော်အနေနဲ့ကတော့မပါခြင်းပဲပါခဲ့ရဆိုတော့ဘတ်ရှူတောက်ကနေပေါ့လေဒါတော့အမဲမပြတ်ပြောပြီးတော့ယက်တိခဲ့တာဖြစ်ပါတယ်အဲကျွန်တော်တို့ကတော့ဒီအနေထားတွေမှာတပ်မတော်ကပါဝင်ခဲ့တဲ့အဲမှာပရမောက်ဆိုပြောရရင်တော့62ခုနှစ်မှာဒီဗိုလ်ချုပ်နေဝင်ကအစုအာဏာသိမ်းတဲ့အခါမှာဖဲရယ်ဆိုတာခွဲထွက်ရေးဖြစ်တယ်လို့ပြောပြီးတော့ပါဒါတိုင်းပြည်အန်တီမဖြစ်အောင်တပ်မတော်ကအာဏာသိမ်းခဲ့ရလို့ပြောပါတယ်အခုကျွန်တော် NCO လက်မှတ်ရေးထိုးတဲ့အခါမှာကတော့ဒါကျွန်တော်ကမ္ဘာတမောကဝေးစီချုပ်ဗိုလ်ချုပ်မင်းမင်းအောင်လိုင်းကဒူချုပ်ဒူရဗိုလ်ချုပ်မင်းဆိုဝင်ရပါဝင်ပြီးတော့ဗောလေလက်မှတ်ရေးထိုးတဲ့အချိန်မှာကတော့ဖယ်ရယ်ဆိုတာအပေါင်းစည်းရေးဖြစ်တယ်ကျွန်တော်တိုင်းပြည်ကိုဗမိုးစီစနစ်နဲ့ဖယ်ရယ်စနစ်ကိုအခြေခံနဲ့ပြည်တော်စုထူထောင်မယ်ဆိုပြီးတော့မှဒါ NCO ကျွန်တော်တို့ဒါလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ဒါကြောင့်ဖယ်ရယ်ဆိုတဲ့အပေါ်မှာတော့တမတော်အနေနဲ့ဒီရှူတောက်အမြင်ကတော့ဒါပြောင်းလဲသွားခဲ့ပြီလို့ဒီလိုကျွန်တော်ပြောမှာဖြစ်ပါတယ
်
ကြောင့်မလို့ဒီနေ့အချိန်နေ့အနေထားမှာကျွန်တော်တို့ဒါNCA လမ်းကြောင်းအခြေခံနေပြီးတော့မှာပေါ့လေအားလုံးဆောင်ရွက်သွားဖို့လိုပါတယ်တစ်ဖက်တမဟုတ်ဘဲနဲ့ကျွန်တော်အားလုံးညီညီဆောင်ရွက်ဖို့လိုပါတယ
်နောက်
ခုကတော့ကျွန်တော်ဒီအရက်ဖက်ဆိုတဲ့ကိစ္စစကလုံးနဲ့ပတ်သက်ရင်ကျွန်တော်တိုင်းပြည်မှာပြည်စုံနဲ့ဘာသာပြန်ဖို့လို့တော့ကျွန်တော်တို့ဟိုမခံစားမိဒီဟာကတော့လိုအပ်သေးတယ်လို့ထင်ပါတယ်ဒီအဓိကအဖြစ်ကျွန်တော်ပြောချင်တာ civilian supremacy ကိုကျွန်တော်ပြောချင်ကြတာဖြစ်ပါတယ် civilian supremacy ဆိုတာကျွန်တော်နားလည်ချက်ကတော့ပြည်သူလူထုရဲ့တာဝန်ခံမှုတာဝန်ယူမှုကိုပြောတာဖြစ်ပါတယ်ပြည်သူလူထုရဲ့ကိုယ်စားပြုမှုနဲ့ပြည်သူလူထုရဲ့ဆန္ဒကိုအလေးထားပြီးဆောင်ရွက်ရမှာဒါကိုပြောတာဖြစ်ပါတယ်ဒီအခြေခံအတိုင်းပဲကျွန်တော်တို့ဒီတမတော်ခေါင်းဆောင်တွေလည်းအစဉ်တစိုက်ယက်တည်ခဲ့ပါတယ်အဲကြောင့်ကျွန်တော်တို့ဘဝမှာတို့ကျွန်တော်ဖြတ်တန်းခဲ့သလောက်ပေါ့လေကြုံရမယ်ဆိုရင်တော့အခုဒီမကြခင်အမှကွယ်လွန်ခဲ့တဲ့ကျွန်တော်တို့ပုံမှုကျုံဟောင်းဦးအောင်ရွှေဦးဆောင်တဲ့မြို့သားဒီမှုချိုးချိုးခေါင်းဆောင်တွေကနေအစဉ်တစိုက်ဒီ1993မြို့သားညီလာခံမှာရက်တီပြီးပြောခဲ့တာကတော့အဲ့ဒီ civilian supremacy ကိုအဲ့ဒါအဓိကထားပြီးပြောခဲ့ကြတာဖြစ်ပါ
တယ်။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တင်ဆက်ဆရာဦးတီယာသွေးသဘောထားလဲကြားချင်ပါတယ်။ဟိုဆိုတော့လက်တလုံးတက်မလို့ကနိုင်ငံရေးမှာနေရာယူထားတာတကယ်ပဲနေရာယူဖို့ဟိုလိုအပ်ချက်အရပါလာလားလားဟိုလက်ရှိမှာရောလိုအပ်ချက်အရရှိနေဖို့လိုနေသေးတာကိုဟိုတီယာသွေးခင်ဗျကိုတီယာသွေးခင်ဗျဟု
တ်ကဲ့ခင်ဗျအရင်ဆုံးကျွန်တော်1962ခုနှစ်ကိစ္စကိုအရင်ပြောချင်ပါတယ်ခင်ဗျဆိုတော့ဟိုကျွန်တော်တို့ဒီ1962ခုနှစ်အာဏာသိမ်းပြီးတဲ့အချိန်မှာတက်မတော်ကနေပြီးတော့နိုင်ငံရေးဆိုင်လိုက်မှတ်တယ်ပေါ့နော်။အဲဒီမှာဥဆောင်ပြီးတော့ငါ90လောက်လုပ်ခဲ့တာပေါ့။ဆိုတော့အဲ့ဒီအချိန်ကြီးကနေပြန်ပြီးကျွန်တော်တို့ကောက်ချက်ဆွဲပြီးပြောရမှာဆိုလို့ရှိလို့ရှိရင်အဲ့ဒီ62ခုနှစ်မတိုင်ခင်ကျွန်တော်တို့တက်ပြီးမှာလာပါလီမန်ဒီမိုကရေစီစနစ်ချခဲ့ပြီးတော့ကျွန်တော်တို့နိုင်ငံရေးပွားမှုတွေပါတီချင်းချင်းအာဏာလုပ်ရဲ့ကိစ္စတွေနေရာလုပ်ရဲ့ကိစ္စတွေနောက်တစ်ခါကျွန်တော်တို့ဒီဖက်ဒရယ်ရေးတွေပေါ့နော်ဖြစ်လာခဲ့တယ်။ ဆိုတော့အဲ့ဖြစ်လာတဲ့အတွက်ကြောင့်မလို့ထိမ့်သိမ့်နေဆိုပြီးတော့တမတော်ကအာနာယူပြီးတဲ့နောက်ပိုင်းမှာထိမ့်သိမ့်ရုံနဲ့မကဘူးသူကနိုင်ငံရေးကိုပါတောက်လျှောက်အဲ့ချိန်နဲ့ဥဆောင်ခဲ့တဲ့ပါတီထောက်တယ်အခြေခံဥပဒေကိုရေးဆွဲဟလာပြီးတော့အဲ့ပါတီတစ်ခုလည်းနဲ့အုပ်ချုပ်ခဲ့တယ်ဆိုတော့ဒီလိုမျိုးဖြစ်စဉ်ကိုကျွန်တော်ပြန်ပြီးတော့ဟိုထောက်ပြီးတော့ပြောချင်တဲ့အချက်ကပါဆိုတော့ကျွန်တော်တို့တိုင်းပြည်မှာဟုတ်ပါတယ်နိုင်ငံရေးအယူဆအမျိုးမျိုးတွေရှိခဲ့တယ်အခုလည်းရှိတယ်ဆိုတော့ဟိုတော့အခြေအနေနဲ့ဒီအခြေလက်ရှိအခြေအနေနဲ့ပြောမယ်ဆိုလို့ရှိရင်တိတ်မကွဲပြားဘူးဘာလို့လဲဆိုတော့ကျွန်တော်တို့ကဟလာအရေးချင်းရပဲပြောပြောနိုင်ငံရေးသမားကျွန်တော်တို့ဒီအရက်ဖတ်နိုင်ငံရေးသမားတွေဟာဟလာဟိုကျွန်တော်တို့ဒီလုံနိုင်ငံတိုင်းမှုအနေအထားရပေါ့နော်အနေအထားရနောက်တစ်ခါအခြေခံအဖြစ်ကျွန်တော်တို့ဒီကိုလိုနီခေတ်မတိုင်ခင်တည်းကနေပြီးတော့ကျွန်တော်တို့ပြောင်းလဲလာခဲ့တဲ့ဖြစ်စဉ်တွေပေါ့နော်တိုင်းရင်းသားတွေရှားမှာကျွန်တော်တို့နယ်နိမိတ်ပိုင်ဆိုင်မှုရှားမှာဟလာဒီဖက်ဒရယ်အယူဆရှားမှာကျွန်တော်တို့ပြဿနာတွေကအများကြီးရှိတယ်ကျွန်တော်တို့အဓိကအလေးနဲ့စဉ်းစားမှာပြဿနာကိုဖြေရှင်းတဲ့ဖြေရှင်းမှုဖြေရှင်းပြီးပဲဆိုတော့ကျွန်တော်တို့ထောင်ကုန်းကချောက်ကနှစ်ခုမှာရှိတဲ့ပြဿနာကိုတက်မတော်အာနာသိဖြည့်ရှင်းလိုက်တာမဟုတ်ဘဲနဲ့သူကတောက်ဆောင်နဲ့90အုပ်ချုပ်ခဲ့တယ်ဆိုတော့ဖြည့်ရှင်းပြီးအမှားခဲ့တယ်ကျွန်တော်တို့ကဒီတက်မတော်အနေနဲ့နိုင်ငံရေးကိုဥဆောင်နဲ့နီးနဲ့ဖြည့်ရှင်းခဲ့တာဟာပြဿနာတွေအားလုံးကိုကျွန်တော်တို့ကဒီအဲ့ဒီအချိန်တုန်းကကျွန်တော်တို့ပြဿနာတွေအားလုံးကိုဖုံးကွယ်ခဲ့သလိုဖြစ်သွားတယ်မဖြည့်ရှင်းဘဲနဲ့ဆိုတော့အခုအချိန်ကျတော့ကျွန်တော်တို့ကပြန်ပေါ်လာတဲ့ခါကျတော့တက်မတော်ကနေပြီးတော့တာဝန်ဆက်ယူဖို့လိုသေးတယ်ဆိုတဲ့သဘောမျိုးပြောနေတာပေါ့နော်ဒါဟာနောက်ထပ်အရင်တော့မှားခဲ့တဲ့အမှားကိုစမှားဖို့ကြိုးစားတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကနိုင်ငံရေးပြဿနာနိုင်ငံရေးနည်းနဲ့ပဲရှင်းပြရှင်းရမယ်။ကျွန်တော်တို့ဒီအာဏာနဲ့ရှင်းလို့မရဘူး။ဆိုတော့အာဏာကတော့ကျွန်တော်တို့ဒီ stability ပေါ့နော်။ကျွန်တော်လုံခြုံရေးဟလားပြည်ညာရေးအတွက်ကျွန်တော်တို့ဒီကျွန်တော်တို့ဒီကာကွယ်ရေးလုံခြုံရေးကိစ္စရောရှိမယ်။တမတော်စီဒီအတွက်သုံးရမယ်။တမတော်စီဒီအတွက်အားထုတ်ရမယ်။တမတော်ကိုပဲအားကိုးရမယ်ဒီအတွက်ကျွန်တော်လုံခြုံရေးညီညာရေးကိစ္စတွေကာကွယ်ရေးကိစ္စတို့တော့နိုင်ငံရေးပြဿနာကိုကိုယ်လုံးနဲ့ကဒီလိုမျိုးရှင်းခဲ့လို့ကျွန်တော်တို့ဒီနိုင်ငံရေးမှာဥဆောင်တဲ့နည်းနဲ့ရှင်းခဲ့လို့ကျွန်တော်တို့ဖြည့်ရှင်းတဲ့အဆင့်ထိကျွန်တော်တို့မရောက်ခဲ့ဘူး။အခုလည်းထုံနေလည်းကောင်းမယ်။အဲ့တော့ကျွန်တော်အမြင်ပြောရရင်ဒီလမ်းအမှားယူဆက်မကျင့်သုံးမယ်။နိုင်ငံရေးပြဿနာတွေအားလုံးကိုနိုင်ငံရေးအနည်းနဲ့ရှင်းမှာတပ်မတော်ကတော့ပြင်လုံခြုံရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးပါကျွန်တော်တို့ဒီလိုရပ်တည်ပါအကာအကွယ်ပေးပါနိုင်ငံခိုင်မာတဲ့နိုင်ငံရေးဖြည့်ရှင်းချက်တွေထွက်လာတဲ့ဒီတပ်မတော်ကလုံခြုံရေးကိုနဲ့ပြည်ညာရေးကိုထိန်းသိမ်းတဲ့အနေအထားနဲ့နေတာတော့ကျွန်တော်လက်ခံတယ်။သို့တော
့
နိုင်ငံရေးမှာဥတော်ပြီးတော့အဲ့တော့တခုကိုဝင်ပါပြီးတော့ပြောတာမျိုးကြတော့ကျွန်တော်တို့ကဒါမျိုးကတော့အရင်နီးလားဟောင်းကိုပဲပြန်သွားတယ်လို့ဖြစ်မယ်လို့ကျွန်တော်ဆိုရင်ဘူးပါမှုရှိပါတယ်ဗျ
။ဟုတ်ကဲ့ကျွန်တော်ဒီတော်တာရှင်နေပါဝင်မှုဆက်သွက်ထားတဲ့ပုံစံတချို့လည်းရှိနေပါတယ်။သူတို့လည်းဟိုကူကျွန်တော်လှည့်ပေးချင်ပါသေးတယ်။တူဦးကတော့ကျွန်တော်မြန်မာနိုင်ငံကကိုစလိုက်ပွေကုန်းဖြစ်ပါတယ်။ကိုစလိုက်ပွေကုန်းတဘောထားလဲလိုရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျ။ဟု
တ်ကဲ့အခုတက်မတော့ပါဝင်နေတဲ့ကိစ္စကတော့ကျွန်တော်ဒိုင်လူစည်းလို့တွေလို့ကျွန်တော်မထင်ပါဘူး။ဘာလို့လဲဆိုတော့သောစင်းနေကြရနဲ့အခုချိန်ထိဆိုတော့တို့ကကသူတို့ပါတီနေနဲ့ငါနှစ်လဲအုပ်ချုပ်ခဲ့ပြီးဒီအခုဆိုရင်လည်းပဲဆက်လက်ပြီးတော့မှချိုးကြိုင်နေတော့ပဲဆိုတော့တမလို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြည်သူအစိတ်ကြိုက်တိုင်းရင်းသားတွေစိတ်ကြိုက်ပြင်ဆင်ခွင့်ပြုလိုက်တာပြီးမှအဲ့ဒီတိုင်းကောင်းကောင်းဝင်လုံနိုင်တယ်အုပ်ချုပ်နိုင်တယ်ဆိုရင်တော့ဒီတိုင်းပဲဟိုဟာလွတ်ထားလို့ရတယ်တုံးတော့တမလို့ဒီသူ့မှာလုတ်ပိုင်ခွင့်ရှိတာကတော့တကယ်မေတ္တာစေတနာနဲ့အဲ့ဒီအခြေခံဥပဒေကိုလည်းသူတို့မကြီးဆွေးနိုင်ဘူးအဲ့ဒီတိုင်းပဲမအုပ်ချုပ်နိုင်ဘူးဆိုရင်တော့အာဏာသိမ်းတာကပြဿနာမဟုတ်ပါဘူးသူတို့ကအာဏာရယူတာပြဿနာဖြစ်တယ်ဆိုလို့ဆိုရတယ်ပြောချင်တယ်ကြာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တစ်ဦးကတော့ဒီအမေရိကန်ပြည်တော်စုကမောင်တက်တနာဖြစ်ပါတယ်မောင်တက်တနာသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်နိုင်ငံက62ခုနှစ်နဲ့တောင်းတော့အာဏာသိမ်းတယ်တောင်းတော့ပဲအဲ့ရတာသူကနေသူကသူအုပ်ချုပ်နေတာသူကသူပဲပြဿနာတက်တယ်သူကသူပဲအာဏာသိမ်းတယ်တရရတော့ခြားတော့ရမ်းနေတာအခုလေအဲ့ရတအစူကဆင်းမှန်နေရတအစူကဆက်လာပြီအတူကတိုင်းယူတကယ်ဖွင့်ယူတူးသက်ချင်တယ်ဒီရင်းငြိမ်းရင်းကိုတကယ်ဆောက်ချင်တယ်ဟာလာဒီကရင်းငြိမ်းရုံးတော်မူတကယ်ဖိတ်ခေါ်ချင်တယ်သူတက်ချင်အောင်လုပ်ချင်တယ်ဆိုလို့ချင်အခုရတအစူကအောက်ကိုသူခုံဝင်လို့ရပါတယ်ရတအစူကသူဝင်နှန်းဝင်လေတာခါတော့ဝင်ကြီးခြားတာသူဝင်နှန်းဝင်နှန်းပဲဒီသူအလားလို့စားဖို့နေတယ်ဝင်နှန်းအဝင်နှန်းဆိုတော့သူအများကြီးခြားတော့ရမ်းနေစီရတော့မလို့ကျွန်တော်အယူဆရတယ်အားကြီးတယ်ပေါ်ပြနေကြရမလို့ဟိုကိုလိုနီတောင်းဆောင်ကြည့်ရဆက်နေကြရမလို့သူယုံကြည်ချက်ရှိတယ်တကယ်လို့တိုးတက်ခြင်းနဲ့ဆိုလို့ရှိရင်အယတာဆူရကိုသူဝင်လို့ရတယ်ဝင်ပြီးတော့ဤရင်ငင်းရေးကိုလည်းသူအယတာဆူနဲ့ပူပေါင်းလို့ဆောင်ရလို့ရတယ်အဲ့လိုဆောင်ရလိုက်ပြီဆိုလို့ရှိရင်တိုးတက်ကြီးကပြည်သူကြီးတောက်ခတ်ကိုပုံပြီးတော့ယုံကြည်အားကိုးလာမယ်ပြည်သူကြီးရဲ့ပူပေါင်းဆောင်ရမှုကပုံပြီးတော့အကျဉ်းရလာမယ်အဲ့ဆိုရင်ကျွန်တော်တိုင်းကြီးကတွန်းယူတိုးတက်သွားပြီ
ဒါ
ကျွန်တော်တို့ကလည်းဒီဖာဒါဦးဇော်ဟုဆိုတာလည်းရှင်းလာပြီအခြေခံဥပဒေရဲ့စီရင်ချက်တွေကူတာပြီအဓိကကလည်းတောင်းတော့ကဂလေးအရသာအစိုးရအောက်ကိုဝင်လိုက်တာပြီးပါပြီစုံဝင်တဲ့နိုင်ငံဝင်တဲ့ဝင်တဲ့အနေနဲ့အသိစိတ်နဲ့ဝင်လိုက်ဒါပြီးပါပြီကျွန်တော်တို့အဲ့လိုဝင်နေ
ဟုတ်ကဲ့ကျေးဇူးပါဆက်
လို့ရရတ
ယ်ဟုတ်ကဲ့ကျွန်တော်တို့ဒီ Facebook ကနေတော်တာရှင်တချို့ပေးထားတဲ့ match တွေကိုလည်းပဲပေါ်ပြကြပါမယ်တူကတော့ post ဆိုတဲ့ account ဖန်ရှင်မှာသူကတော့ဒေါ်စုရှိနေတဲ့ခိုက်တက်မှာလက်နက်ကင်တန်းသားတွေနဲ့အပြစ်ခတ်လက်မှတ်မထိုးနိုင်ငယ်နိုင်ငံကနောက်ကျောင်းပြန်လဲသွားပြီးစစ်တပ်ကပဲတာနာရှင်စနစ်ပြန်သွင်းလာမှာပဲဆိုပြီးသူကရေးပါတယ်နောက်တူကတော့ကိုကိုပါသူကတော့အရက်ဖက်အုပ်ချုပ်ရေးအပြစ်ဝကူပြောင်းမှုဆိုရင်လည်းလက်ရှိအစိုးရအနေနဲ့ကိုနိုင်ငံစီးပွားရေးအခြေခံဖြစ်တဲ့စင်းစားလူရန်စားတောင်သူတွေအောက်ခြေလူရန်စားတွေစောင့်ဝင်နေရင်းနဲ့ဝင်ငွေထုံးွေကောင်းမှုလိုပါတယ်တမတော်ကအရက်ပဲအုတ်ချွေအောက်မှာနေဖို့ဆိုရင်လက်နက်ကင်တန်းရင်းသားတွေညင်ကြင်ရအောင်အစိုးရအနေနဲ့ပပောင်းစုံနီလန်းပောင်းစုံနဲ့သူ့ဘုကိုနှစ်ဖက်တွဲပြီးအစိုးရကအောင်မြင်အောင်ညှိနှိုင်းအကောင့်ထည့်ဖို့လိုပါတယ်အကောင့်ထည့်ဖို့လိုပါတယ်တန်းရင်းသားမဟုတ်တဲ့လက်နက်ကင်တောင်းကျမ်းမှုတွေကိုလည်းထိရောက်ရေးယူကင်တွယ်ဖို့လိုပါတယ်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီနေ့မှဒီဟိုဥက္ကုမြင့်ထုံးကိုမေးချင်ပါတယ်တချို့ကတော့ဒီတန်းရင်းသားလက်နက်ကင်တွေရဲ့ပုံကံမှုတွေရှိနေတာပြည်ရင်းကဒီမတိမငြိမ်းခြေနေတွေကြောင့်တမရောကထိန်းကြောင်းပေးဖို့လူသေးတယ်ဆိုတဲ့အမြင်မျိုးတွေလည်းရှိနေပါတယ်။ဟိုဆိုတော့ဒီဒါကျိုးချောင်းစီလျော်တဲ့ယူဆချက်ဟုတ်ပါသလားဟုတ်ကွန်ပြတော
်။အဲကျွန်တော်တို့ကဒီတမရောအာနာမသိခင်တည်းအတိုင်းသာလက်နက်ကင်တော်လိုင်းရေးတွေကကျွန်တော်တို့လွတ်လပ်ရပြီးစကြရပေါ်ပေါက်ခဲ့တာပဲဖြစ်ပါတယ်။အဲ့ဒါအဓိကတော့ကျွန်တော်တို့ပင်လုံစာကျွေးအနှစ်သာရကလွတ်လပ်ရတန်းတူရေးနဲ့တမိုးစီဖြစ်ပါတယ်။ကျွန်တော်တိုင်းကြီးကတိုင်းကြီးအပြည့်လွတ်လပ်တော်လည်းပဲကျွန်တော်တို့မှာတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုတာပျောက်ဆုံးခဲ့တဲ့အတွက်ဒီနောက်ပြီးတော့တခါတိုင်းပြည်မှာဓမ္မဦးစီနီးလန်းနဲ့ပါဇက်နဲ့ပြောပြီးဖြည့်ရှင်းလို့မရခဲ့တဲ့အတွက်ဒါလက်နက်ကင်ပြီးတော့တော်လှန်ခဲ့ကြရတာဖြစ်ပါတယ်ဒီအခြေခံတွေကိုတော့ကျွန်တော်မြေဖြောက်ပြလို့တော့မရပါဘူးဒါကြောင့်မို့လို့အခုကျွန်တော် NCA မှာလက်မှတ်ရေးထိုးတာနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးကြီးနဲ့ဖြည့်ရှင်းမယ်အင်အားသုံးမဖြည့်ရှင်းကြဘူးဆိုတဲ့အခြေခံမှာလက်မှတ်ရေးထိုးတာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တိုင်းပြည်ရဲ့ပြဿနာမှာဒီလိုတိုင်းလက်နက်ကင်တော်လှန်ရေးတွေဘာကြောင့်ရှိကြခဲ့လဲဆိုလို့ရှိရင်နိုင်ငံရေးပြဿနာကိုနိုင်ငံကြီးနဲ့မရှင်းမဲနဲ့ကျွန်တော်အင်အားသုံးနဲ့ဖြည့်ရှင်းပြီးတွေလွဲမှားတဲ့ဖြည့်ရှင်းမှုတွေနဲ့ဖြည့်ရှင်းခဲ့တဲ့အတွက်ဒီပြဿနာကိုဖြေရှင်းဖို့မရတာဖြစ်ပါတယ်။ဒါမှမဟုတ်ဒီအချိန်ခါမှာတော့အခုလိုဒီကျွန်တော်တို့တိုင်းနာလူမျိုးမှုအမျိုးသားလူမျိုးမှုတော်လန်ရေးတွေကိုဒါတွေကိုအပြစ်ပုံချပြီးတော့ဒါပြောလို့တော့ဒါလို့တော့မရဘူးလို့ပဲကျွန်တော်တို့ဒါကိုပြောချင်ပါတယ
်။နော
က်တစ်ခုကတော့ဒီတမရော်အနေနဲ့ကဒီအရက်ပဲပေါ့လေအရက်ပဲရဲ့အားနည်းချက်တွေကိုအပြစ်တင်ပြောရုံနဲ့လည်းမပြီးပါဘူး။ဒီအားနည်းချက်တွေဖြည့်ဆည်းပေးဖို့လိုတယ်။ဒါတွေကိုဒီကနေပြီးတော့မှကျွန်တော်တို့တကယ်တိုင်းပြည်ကိုလည်းနောက်တစ်ခုကျွန်တော်ဝုန်းတိုင်းတိုင်းပေါ့လေတက်ချင်းဆိုသလိုပြောင်းလဲလို့လည်းရတဲ့အခြေအနေမျိုးမဟုတ်ဘူးအခြေအနေအရရက်ကိုလည်းကျွန်တော်တို့ဒါနားလည်ဖို့လည်းလိုပါပဲဒီကျွန်တော်တို့အမြင်ပြောရရင်တော့2008ဖွဲ့စည်းပုံအခြေခံဥပဒေအရတပ်မတော်ကတော့အမျိုးသားနိုင်ငံရေးဦးဆောင်မှုခန်းကဏ္ဍကိုရယူထားတာဖြစ်ပါတယ်အမျိုးသားနိုင်ငံရေးဦးဆောင်မှုခန်းကဏ္ဍကိုရယူထားတဲ့တပ်မတော်အနေနဲ့ကျွန်တော်တိုင်းပြည်မှာပြင်ဆင်ပြောင်းလဲတင်တာတွေကိုတပ်မတော်ကိုယ်၌ကပြောပြီးတော့ပြင်ဆင်ပြောင်းလဲပေးဖို့လည်းလိုတယ်အဲ့တော့အခုနေခါမျိုးမှာ theory ရပါလေဒီလိုရတော့ဒါကျွန်တော်တို့တမရော်ဟာဒါလှုပ်တော်ထဲမှာပါဖို့မလိုဘူးဘမိုးဒီဆိုရဟာမျိုးတွေပြောလို့ရတယ်သို့တော်လည်းဒီလက်တွေ့အခြေအနေရကတော့ဒီလက်ရှိအခြေအနေရတော့တမရော်ကတော့ဒီလိုအမျိုးသားနိုင်ငံဥဆောင်မှုအခန်းကဏ္ဍမှာပါနေဦးမှာဖြစ်တယ်ဆိုတော့ကျွန်တော်တို့က2008ဖွဲ့စည်းပုံအခြေခံဥပဒေကိုအားလုံးသိခါရှိစွာနဲ့ငြင်းညာစွာပြုပြင်ပြောင်းလဲနိုင်ဖို့ကလည်းအဓိကချက်ဖြစ်တယ်လို့ကျွန်တော်အဲ့ဒါပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါအခုကျွန်တော်တို့ဒီ Facebook ကမှတ်ချက်တချို့ကိုလည်းဆက်ပြီးပေါ်ပြခြင်းပါတယ်တခုကတော့ဒီမမောင်ဆိုးဆိုတဲ့ account ဖန်ရှင်မှာသူကတော့ယခုရခိုင်ပြည်နယ်ကဘင်္ဂလီအရေးကိုကန့်တွယ်ရမှာလက်ရှိအစိုးရရဲ့ဆုံးဖြတ်ချက်ချနိုင်မှုကနှေးကွေးနေပါတယ်တဲ့အကာချုပ်ရဲ့ဆုံးဖြတ်ချက်ပြတ်သားလို့သာခုသာခံသာရှိနေတာပါတဲ့ပြည်တွင်းညံ့ညံ့မှုမရှိသေးသမျှတမတော်အခွင့်အာဏာရှိနေဖို့လိုလိမ့်မယ်ထင်ပါတယ်တဲ့နောက်တူကတော့ကျော်တီးရဆိုတဲ့ပုဂ္ဂိုလ်ကသူကတော့အမျိုးသားရေးစိတ်နဲ့အပြည့်အဝရှိတဲ့အယက်သားအစိုးရတက်လာတဲ့နေ့မြန်မာတမတော်အနေနဲ့ရပ်ပက်အုပ်ချုပ်ရေးအောက်ကိုရောက်နိုင်ပါလိမ့်မယ်နောက်တူကတော့အောင်ခိုင်ဆိုတဲ့ account ဖန်ရှင်မှာနိုင်ငံတွင်းညံ့ညံ့မှုရှိပြီဆိုရင်တော့ကာလွန်ကိစ္စသာတာဝန်ယူလို့ဖြစ်နိုင်ပေမဲ့တိုင်းသားစစ်ပွဲတွေရှိနေတော့တက်ရဲ့တာဝန်ကအကြီးဆုံးပါတဲ့ဆိုတော့ကျွန်တော်ကိုတရားတွေးကိုလည်းမေးချင်ပါတယ်တချို့ကတော့ဒီခိုင်ဘက်ကပြဿနာမျိုးလို့ဒီအမျိုးသားရေးကိစ္စတွေမျိုးလို့ကိစ္စတွေကိုအကြောင်းပြတာတွေရှိရယ်လူမျိုးရေးကိစ္စတွေကြောင့်ဆိုပြီးပြောတာမျိုးတွေရှိရယ်ဒါကြောင့်လည်းဒီအရသာအစိုးရထက်တက်ကကိုင်မဖြစ်မယ်ဆိုပြီးတော့ပြောတာဆိုတာတွေမျိုးရှိနေပါတယ်ဒါတွေရောဟိုကျိုးချောင်းခိုင်လုံနဲ့ဟိုသုံးသက်ချက်လို့ယူဆနိုင်လားကိုတရားတွေ
အဲ့တော့ဗျာအခြေခံဥပဒေကိုသူတို့နားမလည်လို့ပြောတာပါကျွန်တော်တို့ဒီဟိုတက်မတော်ဆိုတာလည်းရှင်းရှင်းပြောရရင်တကယ်သူကနှစ်ပေါင်းများစွာတိဆောက်ပြီးလှုပ်ရှားလာတယ်တကယ် institution တခုဗျာသူကလေဟိုဘယ်လိုခေါ်မလဲတကယ်ဟိုသူတို့စင်ကဲစင်ကဲအမိတ်တွေလှုပ်ထုံးလုပ်ကြီးနေတော်တော်စနစ်တကျလှုပ်တဲ့အဖွဲ့စည်းပါဆိုတော့သူတို့ကအခြေခံဥပဒေပေါင်းနေရပဲလက်ရှိလှုပ်နေတာပါဆိုတော့ဟိုအခြေခံဥပဒေမှာတော့ဘယ်လိုပြခန်းထားလဲဆိုတော့ဒီကာဝေးဦးစီးချုပ်နေတဲ့ဒီတက်အွှေပြောင်းတို့ကျွန်တော်တို့ဒီတိုက်ပွဲကိစ္စတို့ကိုသူကလုတ်ပိုင်ခွင့်ရှိရဆိုပေမဲ့အရေးကြီးရင်အရေးကြီးလို့လုတ်ပိုင်ခွင့်ရှိဆိုပေမဲ့စံမလာကိုလည်းသူကတစ်ချိန်ထဲမှာသူကအကြောင်းကြားပါဗျာဆိုတော့သူတို့ဒီလိုမျိုးဟိုလုတ်ချင်တယ်လို့လည်းမရဘူးသူကတံမရဆိုတာတကယ်တိုင်းပြည်မှာအကြီးဆုံးတကယ်အထွတ်အထိပ်ဟိုပါပါပဲဟိုတကယ်အကြီးဆုံးပုဂ္ဂိုလ်ပါပဲသုံးဖြတ်ချက်ပေးရတဲ့ပုဂ္ဂိုလ်ပါပဲဆိုတော့စစ်ရေးသဘောတရားအရာ လူပေါ်ရေးပေါ်လောက်လိုက်ရတဲ့ကိစ္စမျိုးတော့မှသူပြန်ပြီးတော့ညှိနှိုင်းပြီးပြန်ပြီးတော့သမ္မတအကြောင်းကြားမယ်လို့ကျွန်တော်တို့ဒီအခြေခံဥပဒေမှာလည်းပါတယ်ဆိုတော့သမ္မတမသိဘဲနဲ့လုံးလုံးမရတဲ့ကိစ္စတွေပါဒါကတော့နားမလည်လို့ရခိုင်ကိစ္စမှာသမ္မတကနေပြီးတော့ဟိုရှေ့ထွက်ပြီးတော့အလုပ်လုပ်ရတယ်လို့ပြောတယ်ဆိုတာကဒါသူတို့နားမလည်လို့ပြောတာပါတကယ်တမ်းကျတော့တောင်းလို့ညှိနှိုင်းပြီးတော့တကယ်တမ်းကျလုံနေတာပါဆိုတော့ကျွန်တော်တို့ဒီမြေဆက်ဒါဆောင်မှာဒီတက်အနေနဲ့လှုပ်ရှားရတယ်ဆိုတော့နိုင်ငံနဲ့နိုင်ငံမှာကျွန်တော်တို့တက်တွေကတ်လို့မရတဲ့သဘောတရားတွေရှိတယ်။ဒါကြောင့်မလို့အခြေအနေပြီးပြီးနိုင်ငံလှုပ်ရင်းနဲ့ဒီပြဿနာတွေကနည်းနည်းကြာရှည်ပြီးတော့ဖြစ်လာတဲ့သဘောတွေရှိပါတယ်ဗျ။ဆိုတော့ဟိုကျွန်တော်အမြင်ပြောရရင်ဒီရခိုင်ကိစ္စမှာလုံခြုံရေးကိစ္စဖြစ်တယ်။နောက်တစ်ခါတစ်ဖက်ကလက်နက်နဲ့ပုံကန်ကျွန်တော်တို့ဒီလိုဟိုဒီအကြမ်းဖက်တိုက်ခိုက်မှုတွေရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကတပ်မတော်ကိုမတုံးလို့ဘာလို့တုံးအောင်လဲခင်ဗျ။ဆိုတော့တပ်မတော်ကတုံးလို့တုံးအောင်မှာဒီကိစ္စမှာဟိုရှင်းရှင်းပြောရရင်ရခိုင်ဆိုတော့ပြွင့်လင်းပြောရရင်ကျွန်တော်တို့ကရခိုင်ပြည်ဟလာကျွန်တော်တို့ဒီလူမျိုးရေးတက်တနာလားနယ်နိမိတ်တက်တနာလူမျိုးရေးပေါက်ကွဲမှုတက်တနာရှိသလိုပဲအဲ့ဒီတက်တနာတွေကိုနိုင်ငံရေးမှာလည်းအသုံးချတဲ့အတွက်အသုံးချနေတဲ့သဘောလေးရှိတဲ့အတွက်တစ်ချက်တစ်ချက်ဒီမှာဖြစ်လာတဲ့တက်တနာနိုင်ငံရေးဘက်ကိုသူကဟိုဘယ်လိုခေါ်လဲနိုင်ငံရေးတိုက်ကူအသွေးပုတ်နိုင်ငံရေးဖိအားပေးမှုတစ်ခုအနေနဲ့ပေါ်ပေါက်လာပေါ်ပေါက်လာတဲ့သဘောလေးနဲ့နောက်တစ်ခါတာမန်ပြည်သူလူထုကလည်းဒီချက်လက်ပေါ်မှာသားပလဲလို့ဟိုဟိုပြောကြဆိုကြတဲ့သဘောလေးရှိပါတယ်ဒါပေမဲ့တကယ်တမ်းရခိုင်ကိစ္စစီအစိုးရရောတပ်မတော်ရောအတူတူမလုပ်လို့မရပါဘူးဗျဘာဖြစ်လို့လဲဆိုတော့ရခိုင်ကိစ္စက international ကျွန်တော်တို့ EVC ဟာဟိုလူဖွဲ့စည်းတွေရောကျွန်တော်တို့ဒီကုလသမဂ္ဂလူဖွဲ့စည်းတွေစောင့်ကြည့်နေတယ်အခြေမရွေးလဲသူတို့ဘက်ကနေပြီးတော့ဒီကုလသမဂ္ဂရဲ့လုံနိုင်ကန်နိုင်ခွင့်အနေနဲ့ပြီးတော့ဆွတ်ဖက်လာလို့ရတဲ့ကိစ္စတွေအများကြီးရှိတယ်ဆိုတော့အဲ့ဒီကိစ္စမှာလည်းအစိုးရကကျွန်တော်တို့လက်ရှိဟလာဒီအရသာအစိုးရကတာဝန်ရှိနေတယ်ဒီဘက်ဒီကျွန်တော်တို့ဒီတိုက်ရိုက်ခိုက်ရေးကိစ္စတွေကဝဲကိစ္စမှာတတ်မတော်တာဝန်ရှိသလိုပဲအပြင်ကလာမဲ့ကျွန်တော်တို့ဒီနိုင်ငံရေးအန္တရာယ်အဲ့ဒါနိုင်ငံသားရေးအန္တရာယ်တွေကိုလည်းအစိုးရတာဝန်ရှိတယ်ဒီနှစ်ယောက်ကအစိုးရနဲ့တတ်မတော်ကကြောကပ်ပြီးဒီကိစ္စကိုမရှင်းလို့ဘယ်လိုရှင်းမလဲကြာ
ဟုတ်ကဲ့
အမှန်တော့သူတို့ဒီလုတ်တဲ့လုတ်တဲ့ဓာတ်တွေတစ်ချိန်တည်းပြေးနေတယ်ညှိနှိုင်းပြီးလုပ်နေတယ်လို့ကျွန်တော်နားလဲပါတယ်ချိုးတော်တော်များများကတော့နားမလဲလို့ပြောနေတယ်လို့ပဲပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလည်းတစ်ခေါက်လှည့်ပေးချင်ပါတယ်တူဦးကတော့မြန်မာနိုင်ငံဦးမျိုးမြင့်မှာဦးမျိုးမြင့်ရဲ့သဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျဟုတ
်ကဲ့ခင်ဗျကျွန်တော်ဒီကိစ္စကလည်းမှာဆက်တာအရတဲ့အစ်ကြီးအပ်ကိုပြောရမယ်ဒီကိစ္စကတော့ဆက်ဖို့ဒီလိုမှာအတိအကျကြပါရဲ့ဒီတော့ဆက်ဖို့ဒီလိုမျိုးမဖြစ်သေးနဲ့ပါတော့ဒီလိုမျိုးကဆက်တာအရတဲ့အစ်ကြီးအပ်ကိုလျှောက်နေတော့ဘူးတကယ်တော့ပုံမှန်လေးဒီလိုမျိုးဆက်ဖို့ဒီလိုမျိုးလေးတင်းဆောက်ဟာဆက်လို့ဒီလိုမျိုးလေးလေးလေးဆိုတော့ဟိုလိုကဒီရလစ်ကျတဲ့ပုံစံမျိုးဒီစီးပွားရေးကန္တာကိုအင်းသိပ္ပိကြောက်သိကြောက်ဆရာလို့လက်တော်ထဲမှာထားခဲ့တာပဲဖြစ်ပါတယ်ဒီပုံစံလေးကိုမပြေမနေကြတော့ဘယ်လိုလုပ်ရပါ
ဟုတ်ကဲ
့အောက်ကိုမရောက်ဘူးလို့ဒီကတအုပ်ကိုရဲ့အောက်ကိုဒီမကူးကြောင်းနေတော့ဘူးလို့ကျွန်တော်ဒီလောက်ဆင်းနေတင်ပါ
ဟုတ်ကဲ့ကျေးဇူးပါဦးမြင့်မြင့်ကျွန်တော်နောက်တူကတော့နော်ဝေနိုင်ငံဥကန်အေးဖြစ်ပါတယ်ဥကန်အေးရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကျွန်တော်နည်းနည်းလေးပြောပြချင်တာပါခင်ဗျာဝိနယ်ထဲကျွန်တော်က93နှစ်ရှိသူတို့အုပ်ချုပ်လာတော့ဥစားမနေဝင်လက်ခက်ကအုပ်ချုပ်လာတာမှခတ်သုံးလုံးနဲ့အုပ်ချုပ်လာတယ်ဗျာခေါ်တိုင်းနဲ့ခိုင်းလက်ခတ်မပြောနဲ့ဆိုတော့ဟိုခင်ညွန့်နဲ့တန်းရွှေအုပ်ချုပ်တဲ့အချိန်မှာခတ်ငါးလုံးနဲ့အုပ်ချုပ်တယ်ခေါ်လာခိုင်းလက်ခတ်မပြောနဲ့မခိုးသိမ့်နဲ့ခိုက်ရပြင်ပြီးတော့အခုဆိုရင်နောက်ကသူပြန်ထွက်တဲ့အချိန်မှာသူဆင်းဖို့အချိန်မှာသူလည်းကတိုင်းပြည်ကိုပြန်ပြီးဆွေးနွေးရတယ်တိုင်းပြည်ပြန်ပြီးဆိုတော့2008ဥပဒေနဲ့ဘာလို့ဆိုရင်မလို့မင်းအွန်လိုင်းပြန်ပြီးတော့တောင်းယူပြီးတော့နေနေတာဘာလို့ပြန်ပြီးဆွဲထားတဲ့ကိစ္စကကြည့်ကြည့်လေဘာမှမဟုတ်တဲ့ဥစ္စာကြီးကိုတော်ရတော့သူတို့ဦးစီးပြီးတော့ဆင်းရဖို့ဥစ္စာမဆင်းခင်နဲ့တပြန်ပြီးကိုစစ်စစ်နနနဲ့တိုင်းပြည်ကိုပြန်ပြီးဆွဲတာသူတို့ကပြန်ပြီးရတရားဝင်ပြန်ပြီးသမားလို့ဖြစ်နေတယ်အခုတိုင်းပြည်မှာအခုကြောက်နေရတယ်အခုပြည်သူအကုန်လုံးကသူ့ကိုပဲကြောက်နေရတယ်အစိုးရရောဘယ်ရောဘယ်ကုံလုံးကသူ့ကိုကြောက်နေရတယ်အခုပြန်ပြီးသမားကတရားဝင်ပြန်ပြီးတော့ဘယ်လိုချရမလဲ2008ဥပဒေအငြင်းကြီးကိုပြင်ပြီးဖြုတ်ပလိုက်လို့ပြင်ဖို့မပြောနိုင်ဘူးဖြက်ပြီးပြီးတော့အသိရေးပေါ်မှာရမတိုင်းမျိုးကိုပြောသွားမယ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ဥက္ကဋ္ဌကျေးဇူးပါဆိုတော့ကျွန်တော်ဟိုပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုဘက်ကိုတစ်ခေါက်ပြန်ပြီးဆွေးနွေးကြမှာဆော့ဆော့အခုဥက္ကဋ္ဌလည်းပြောသွားပါတယ်ဆော့ဆော့ရှေ့ရတယောက်ကဥမျိုးမြင့်ကလည်းပြောသွားတာရှိတယ်ဒီ2008အခြေခံဥပဒေဆော့ဆော့ကျွန်တော်တို့ဟိုဥခွန်မြင့်ထွန်းလည်းဒီကိစ္စကိုပဲထောက်ပြသွားတာရှိပါတယ်ဒီ2008အခြေခံဥပဒေလက်ရှိဒီဥပဒေကဘယ်လိုပဲဖြစ်ဒီဇဲဥပဒေဟိုရှိနေတဲ့အခြေခံဥဖွဲ့စည်းပုံအခြေခံဥပဒေဖြစ်တဲ့အတွက်ဒီရောက်မှာပဲတွားနေရတော့မယ်ဆိုတော့တက်ကဲအခန်းကဏ္ဍလည်းတစုံတရာရှိနေတယ်လွတ်တော်ထဲမှာဆိုလဲလေးပုံတစ်ပုံနေရာယူထားတယ်နောက်အရေးကြီးတဲ့အဆုံးဖြတ်ပေးနိုင်မဲ့ဒီကားလုံးလို့ဖွဲ့စည်းတွေမှာ ဖွဲ့စည်းမျိုးနောက်ဝန်ကြီးဌာနတွေဆိုရင်လည်းတက်ကထိန်းချုပ်ထားတယ်ဆိုရှိတယ်ဆိုတော့ဒါတွေကိုဟိုလျှော့မယ်ဆိုရင်လက်တလောအခြေအနေမှာဟိုလျှော့လို့ဖြစ်နိုင်တဲ့အခြေအနေမျိုးရှိလားဟိုကျွန်တော်ဆိုလိုချင်တာတိုင်းပြည်ရဲ့လိုအပ်ချက်အရာဟိုလက်တလောမှာလျှော့မယ်ဆိုရင်လျှော့လို့ဖြစ်လားမဖြစ်ဘူးလားဆိုတော့ဥက္ကမြင့်ထွန်းရဲ့သဘောထားကိုသိချင်ပါတယ်စစောကကျွန်တော်ပြောတယ်လို့ပြောလေတချို့ကတော့တိုင်းရင်းသားပြဿနာတွေရှိနေတယ်ရခိုင်ပြည်နယ်ရဲ့နေဆက်ပြဿနာလိုကိစ္စမျိုးတွေရှိနေတဲ့အတွက်တက်ကတော့ဒါတွေလက်လွတ်လို့မဖြစ်သေးဘူးဆိုတဲ့အမြင်မျိုးတွေလက်ရှိနေဆိုတော့ဒီအခုလက်ရှိအခြေအနေနဲ့ရှင်းကြည့်မယ်ဆိုရင်အခုနေရာယူထားတဲ့ကိစ္စတွေကယူသိယူထိုက်တဲ့အခြေအနေလို့ယူဆလားခင်ဗျအ
ဲကျွန်တော်တို့ကတော့ဒီဟာမှာအထူးအဖြစ်တော့ဒီအရက်ပဲစစ်ပဲစစ်ဆန်ရေးလို့ဒီလိုပြောကြတဲ့အခါမှာကျွန်တော်တို့ပြည်လဲဖို့လိုတယ်အဲပြည်လဲဖို့ဆိုတဲ့အခါမှာတစ်ဖက်နဲ့တစ်ဖက်အကြပြည်လဲမှုဆိုတာမူမဲတော့မဖြစ်သင့်ဘူးပေါ့လေမူနဲ့တော့ကျွန်တော်ပြည်လဲဖြစ်ရမယ်အခုကျွန်တော်တို့ဒီမိုစီစနစ်နဲ့ဖဲလဲစနစ်ကိုအခြေခံနဲ့ပြည်အောင်စုထူထောင်မယ်အပြည့်အကိုပိုင်ပြတန်းခွင့်အပြည့်အဝရှိရမယ်။ဆက်ပြီးအဲ့ဒီလိုမူတွေပေါ်မှာတော့ကျွန်တော်တို့ဒါပြည်လည်မှုရအောင်ရှင်းဖို့လိုပါတယ်။ကျွန်တော်2005ခုနှစ်2006ခုနှစ်တုန်းကမြို့သားဓမ္မစီအဖွဲ့ချုပ်ကဒီအဲ့ဒီတော့ကနာဖဆစ်ဆိုးရကိုကန့်လန့်ခဲ့တာရှိပါတယ်။အဲ့ဒါပါလဲဆို1990ပြည့်ရေကောက်ခွဲရနိုင်လာတဲ့ပြည်သူ့လွှတ်တော်ကိုခေါ်ယူပေးပါ။ပြည်သူ့လွှတ်တော်ကိုခေါ်ယူပေးလို့ရှိရင်ပြည်သူ့လွှတ်တော်ကလည်းပဲနာဖအစိုးရကိုတရားဝင်အစိုးရအနေနဲ့ကြီးညာပေးမယ်ဆိုလို့ကန့်လန့်ခဲ့တာရှိပါတယ်။ကျွန်တော်ပြောချင်တာဒီနေ့အချိန်ကမှာတိုင်းပြည်ရဲ့အကျက်တဲ့အခက်ခဲတဲ့အခြေအနေတွေမှာအချို့သောကိစ္စရပ်များကဒီလိုသဘောထားဒီနဲ့ဒီလိုသဘောတူညီမှုတွေဆောင်ရွက်လို့ရပါတယ်။ကြောက်အဲ့ဒီ2005-2006တောင်ဥပမာရဲ့အခြေခံကိုပြောရမယ်ဆိုလို့ရှိရင်တော့ဒါ Civilian Supremacy ဒါပြည်သူလူထုရဲ့ဆန္ဒသဘောထားတွေတောင်းယူမှုတောင်းခံမှုတွေနဲ့ဒါစစ်တပ်ကနေပြီးတော့တိုင်းပြည်ကိုအုပ်ချုပ်ကင်တွယ်ပြီးတော့ဖြည့်ရှင်းမှာဆိုတဲ့အခြေခံမျိုးကိုကန့်လန့်ခဲ့တာမျိုးတွေရှိပါတယ်။ဒီသဘောထားမျိုးတွေကပေါ်တယ်နောက်တစ်ခုကပါလဲဆိုရင်ကျွန်တော်တို့ဗိုလ်ချုပ်အောင်ဆန်းဆိုလို့ရှိရင်ဒါနိုင်ငံရေးတွေဝင်တဲ့အခါမှာသူကရှင်းရှင်းလင်းလင်းပဲတတ်မတော်ကနေပြီးတော့သူနှုတ်ထွက်တယ်နှုတ်ထွက်ပြီးတော့နိုင်ငံရေးနယ်ပယ်တွေဝင်ပြီးတော့ဒါဆောင်ရွက်တယ်ဒါ1993မြို့သားညီလာခံမှာဆိုရင်ကျွန်တော်တို့ဗိုလ်မှူးချုပ်ဟောင်းဦးအောင်ရွှေဦးဆောင်ဝင်တဲ့ဒီတပ်မှုဟောင်းကြီးတွေပါဝင်တဲ့ကျွန်တော်မြို့သားညီလာခံချုပ်ကအစဉ်တစိုက်ပြောဆိုခဲ့တာဖြစ်ပါတယ်အဲ့ဒါတွေကတော့ကျွန်တော်လက်ငင်းချက်ချင်းအခြေအနေမျိုးမှာတော့အဲ့ဒီအနေအထားမျိုးကတော့ရောက်အောင်မှာမဟုတ်ဘူးသို့တော်လည်းပဲအဲ့ဒါဒီတစ်ဆင့်တစ်ဆင့်တက်တက်ဖြည့်ရှင်းနေရတော့ကျွန်တော်တို့သွားရမှာဖြစ်ပါတယ်။အဲ့တော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေဟာကျွန်တော်တို့ Federal စနစ်ကိုသွားနိုင်တယ်လို့တော့ကျွန်တော်တို့မယုံကြည်ဘူး။သို့တော်လည်းပဲဒီလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအနေထားနေပြီးတော့မှလာမယ့် Federal ဖွဲ့စည်းပုံအခြေခံဥပဒေကိုတိတ်ခါရှိရှိဆွဲပြောင်းနိုင်ရေးဆိုတာမျိုးတော့ကျွန်တော်ဆောင်ရွက်ဖို့တော့လိုရောကျွန်တော်မြင်ပါတယ်။ကျွန်တော်တိုင်းပြည်မှာရှိခဲ့တဲ့1948ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေရော94ဖွဲ့စည်းပုံအခြေခံဥပဒေအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကမိကုံချုပ်မကောင်းခဲ့ဘူးအဲ့တော့အခု2008ဖွဲ့စည်းပုံအခြေခံဥပဒေကလည်းအဲ့လိုမိကုံချုပ်မကောင်းတာမျိုးကျွန်တော်မလိုလားဘူး2008ဖွဲ့စည်းပုံအခြေခံဥပဒေကနေပြီးတော့နာမည်ဖယ်ရယ်ပြည်တော်စုဖွဲ့စည်းပုံအခြေခံဥပဒေကိုတိတ်ကရှိစွာဆွဲပြောင်းသွားနိုင်ရေးဆိုတာမျိုးတော့ကျွန်တော်အဲ့ဒါလိုလားတာဖြစ်ပါတယ်ဒါကြောင့်ဒီနေ့အခြေခံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေမှာရယူထားတဲ့တမတော်အနေနဲ့ရသည်လူသားနိုင်ငံရေးဦးဆောင်မှုအခမ်းအနားကိုဒါဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်နဲ့ရှင်းရှင်းလင်းလင်းရယူလာတာဖြစ်အဲ့တော့ဒီတိုင်းတော့တောက်လျှောက်ရက်တည်သွားလို့မရဘူးသို့တော့လိုအပ်တဲ့အခြေအနေကြီးတော့ဒါဆောင်ရွက်တင်တယ်လို့ကျွန်တော်ဒီလိုမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီပါဝင်ဆွေးနွေးကိုကျွန်တော်တို့ဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူကိုလည်းအလဲပေးချင်ပါတယ်မြန်မာနိုင်ငံကကိုနေလပါကိုနေလသဘောထားလဲလူရင်းတွေ့ရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာတော့တောင်မော်ရဲ့ခန်းကဏ္ဍကိုတော့ဘယ်နေရာမှာမပါသေးဘူးပါရင်းနဲ့တစ်ခက်ပဲရှိတယ်သူကကာကွယ်ရေးကိုပြန်သွားပါဗျာတမရောကကျွန်တော်တို့ကာကွယ်ရေးလို့ပဲကျွန်တော်နားလည်တာလေနိုင်ငံရဲ့ကာကွယ်ရေးအတွက်ဒီဟိုမှာဒီစစ်တမ်းများဆိုတဲ့နိုင်ငံကာကွယ်ရေးအတွက်ပဲလိုလားတယ်တော့ဘူးကျွန်တော်တို့ပြည်လူရဲ့လိုလားတယ်ဒါပေမဲ့ဗိုလ်ချုပ်လိုပုဂ္ဂိုလ်ကျွန်တော်ဗိုလ်ချုပ်အောင်ဆန်းလိုပုဂ္ဂိုလ်တွေရှိတယ်ဆိုတော့ကျွန်တော်ပြည်သူတွေကလက်ခံပါဦးဗျဒါပေမဲ့အခုဗိုလ်ချုပ်တွေဆိုတာဒီကျွန်တော်တို့ရဲ့ဗိုလ်ချုပ်ကျွန်တော်လေးစားရတဲ့ဗိုလ်ချုပ်အောင်ဆန်းတဲ့မိုးနဲ့မြေကိုကွာတယ်ဗျစိတ်သက်တွေနေသားတွေလှုပ်ဆောင်မှုတွေနေသားတွေကွာတယ်ဒီပြောကြောင်သူတို့ကနိုင်ငံရေးမှာပါနေမယ်ဆိုတော့ကျွန်တော်နိုင်ငံဘလို့မှတိုးတက်တဲ့အနေအထားကိုမရှိနိုင်ဘူးကျွန်တော်ပြည်သူပြောက်နေတယ်ကျွန်တော်တိုးတက်တယ်ဗျာ
ဟုတ်ကဲ့ခွန်နေလားကျေးဇူးပါကျွန်တော်တို့ဒီ Facebook ကစာတချို့ကိုလည်းပဲအချိန်အရလုံးဖော်ပြချင်ပါတယ်။တူကတော့ပညာဆိုတဲ့အကောင့်ပါရှင်မှာသူကတော့ VOA ခင်ဗျားတဲ့ကျွန်တော်သိသလောက်လေးပြောတာပါတဲ့။ NLD ဆိုကလောရမှာတိုင်းပြည် CY တိုးတက်အောင်အရင်လောရမှာပါတဲ့။လူလူက CY အစဉ်ပြေစိတ်ချမ်းသာကိုချမ်းသာဖြစ်နေရတဲ့အဖြစ်မျိုးရောက်ရင်ကျန်တာတွေကသူကသူ့ဘာသာသူတဲ့ NLD ဆိုကအုပ်ချုပ်မှုအောက်ရောက်လာမှာပါတဲ့။အရင်ဆုံးတိုင်းပြည်ချမ်းသာအောင်သာလှုပ်ပြလိုက်ပါတဲ့။နောက်တူကတော့စံဝင်းဆိုတဲ့ကောင်းပါရှင်ပါသူကတော့နိုင်ငံရဲ့တည်ငြိမ်မှုကြောင့်လူ့အပြင်မဲ့အုတ်ချွေပိုင်းကိုစစ်တပ်ကနေရာယူထားတာပြုပြင်တင်ပါတယ်နောက်တူကတော့ခင်မောင်လွင်မှာသူကတော့တက်မတော်သေးတဲ့နိုင်ငံရေးဥဆောင် ကဏ္ဍကပါလို့ NLD အစိုးရနဲ့ဟန်ချက်ညီညီတိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်ရင်ကောင်းပါတယ်။အင်အားကောင်းတဲ့လူမှုအစိုးရမျိုးတက်လာတဲ့အခါမျိုးတက်မတော်အပေါ်ဩဇာရှိတဲ့အယက်သားကောင်းဆောင်ပညာရှင်ကောင်းဆောင်မျိုးလက်ထက်မှာတက်မတော်ကလည်းယုံကြည်စွာစစ်တမ်းအောက်ပြန်နိုင်မှာပါဆိုပြီးရေးပါတယ်။ဆိုတော့ကျွန်တော်တို့အစည်းအဝေးဆုံးသက်ဖို့တမိနစ်ကျော်ကျော်လောက်အချိန်ရပါသေးတယ်။ကျွန်တော်ညီကောင်းချုပ်အနေနဲ့ကိုတရားသွေးရဲ့သဘောထားကိုလည်းကျွန်တော်ဟိုဒီကမြေချင်ပါတယ်ဆိုတော့အခုကျွန်တော်တို့မြန်မာတပ်မတော်အနေနဲ့အရက်ပက်အုပ်ချုပ်မှုအောက်ကိုဟိုဘလို့ဒီမိုကရေစီစနစ်တည်ရမှာတော့ဟိုစစ်တပ်ဆိုတော့အရက်ပက်အုပ်ချုပ်မှုအောက်မှာပဲရှိနေရမှာဆိုတော့ဘလို့အချိန်မျိုးရောက်မှာမြန်မာနိုင်ငံမှာအရက်ပက်အုပ်ချုပ်မှုအောက်ကိုစစ်စစ်မှန်မှန်ပြောင်းလဲနိုင်မယ့်အချိန်မျိုးဘလို့အချိန်မျိုးဘလို့အချိန်မျိုးကြာရင်ဖြစ်လာနိုင်လဲကိုတရားသွေးကိုတရားသွေးရဲ့တုံသက်ချက်သိချင်ပါတယ
်ဟုတ်ကဲ့နှစ်ချက်ပေါ့နော်တစ်ချက်ကကျွန်တော်တို့နိုင်ငံရေးအရာပေါ့နော် trust ပေါ့ကျွန်တော်တို့ယုံကြည်မှုရှိဖို့အရေးကြီးတယ်။ဒါဆိုဒီဒီနှစ်ပေါင်း90လောက်ဟိုကျွန်တော်တို့ဒီတက်မတော်ကနေပြီးတော့တာနာကိုအဆက်ဆက်ခေါင်းဆောင်ဆက်ဆက်ကနေပြီးအမျိုးမျိုးကန်ကြွယ်ပြီးတော့ကျွန်တော်တို့မထွက်ရဲဘူးပေါ့ဗျာ။ဟာဟိုယူကောက်ပွဲနဲ့နိုင်လာတယ်ဟာ1990မှာဆိုလဲဒါယူကောက်ပွဲနိုင်လာတဲ့ကျွန်တော်တို့ဒီရလက်ကိုပေါ့နော်ယူကောက်ပွဲရလက်ကိုအတိမမပြူပြူဘူးပေါ့ဗျာ။ယူကောက်ပွဲရလက်ကျွန်တော်ယူကောက်ပွဲနိုင်လာတဲ့ပါတီကိုတာနာမထွက်ရဲဘူး။သက်တနာကမယုံဘူး။သူတို့ကျွန်တော်တို့တန်ပြန်ဟာဟိုဒုက္ခပေးမယ်လို့ဟလာဟိုကျွန်တော်တို့ပြစ်ဒဏ်လေးပေးမယ်လို့ယူဆပုံရတယ်ပေါ့နော်ဟုတ်လားဆိုတော့ဒီလိုတက်တနာမျိုးတွေရှိခဲ့တယ်90ယူကောက်ပဲမှာနိုင်တဲ့ပုံစံတွေကိုနိုင်တဲ့ကျွန်တော်တို့ဒီပါတီကိုအာဏာမလွှဲခဲ့ဘူးနောက်တစ်ခါကျွန်တော်တို့ဒီတကယ်တမ်းဒီတက်မတော်ကနေပြီးတော့အခြေခံဥပဒေအခု2008အခြေခံဥပဒေရေးဆွဲခဲ့တဲ့ခါမှာလည်းနောက်တောင်းပြန်ကျွန်တော်တို့ဒီမလုပ်ရဘူးဆိုတဲ့ဟာတွေပါတယ်ဗျဒါတွေအားလုံးချုပ်ပြီးတော့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တက်မတော်အနေနဲ့နောက်တောင်းပြန်ပြီးတော့သူတို့ကိုအရေးယူမှာမျိုးဟုတ်လားနိုင်ငံရဲ့လက်တုံးပြန်မှာမျိုးသူဆိုရင်လည်းဒါကဘာလဲဆိုယုံကြည်မှုမရှိဘူးဆိုတော့အဲ့တော့ရှိသောကျွန်တော်တို့ကဒီအခုတော့ပြောရဲလို့ဟာတပ်မတော်ကနေပြီးရက်ဖက်အုပ်ချုပ်မှုအောက်မှာရှိဖို့ဆိုလို့ရှိလို့ရှိတယ်နံပါတ်1ဒီနေရာကနေပြီးလက်ရှိကျွန်တော်တို့အခြေခံဥပဒေမှာဆင်ထားရဲဒီ25ရာခိုင်နှုန်းလို့436လို့စသည်ဖြင့်ကျွန်တော်တို့ဒီအထွတ်အဖွဲ့မှာဟိုဌာနကြီး3ခုကျွန်တော်တို့ဝန်ကြီးဌာနကြီး3ခုပြည်ရဲလို့ရေးပါတဲ့ဌာနတွေကင်တွေထားတာဒါတွေကိုအပြည့်အစုံဆုတ်သွားပေးဖို့ဆိုလို့ရှိရင်နံပါတ်1က trust လို့လေဆိုတာယုံကြည်မှုသူတို့ကိုဟိုဘယ်သူမှဒုက္ခမပေးတော့ဘူးဆိုတဲ့နိုင်ငံရေးယုံကြည်မှုဟလာအဲဒီ confidence တက်လာဖို့လိုတယ်တစ်တစ်ချက်နောက်နေ့တစ်ချက်ကပါလို့ဆိုကျွန်တော်တို့ရက်ဖက်ဟလာကျွန်တော်နိုင်ငံရေးသမားတွေအုပ်ချုပ်ရေးသမားတွေပေါ်ပေါက်လာဖို့လိုတယ်တိုင်းပြည်ကိုကျွန်တော်တို့ဒီပြည်ထဲရေးလိုကိစ္စမျိုးတွေကာကွယ်ရေးလိုကိစ္စမျိုးတွေမှာလည်းတကယ်ပိုင်ပိုင်နိုင်နိုင်တိုင်းတွဲဖြစ်ရှင်းနိုင်တဲ့ management လုပ်နိုင်တဲ့တွေးခေါ်မျှော်မြင်နိုင်တဲ့ဟလာအရက်သားနိုင်ငံရေးသမားတွေအရက်သားအုပ်ချုပ်ရေးသမားတွေလုပ်ငန်းကျွမ်းကျင်တဲ့အရက်သားအုပ်ချုပ်ရေးသမားတွေ
ငွေကျေးဇူးပါကျွန်တော်အချိန်လေးတလောက်ပဲ
ပေါ်ပေါက်လာရင်ကျွန်တော်တို့ပြည်လဲပါပါလိမ့်မယ်ဗျ
ဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့သတင်းစာဆရာဦးတရားသွေးပိုတိုင်းသားနိုင်ငံရေးခေါင်းဆောင်တူဦးဖြစ်တဲ့ဦးခွန်မြင့်ထွန်းကိုရင်ပါဝင်တဲ့သူတွေ Facebook နဲ့ email တွေပေးပို့တဲ့သူတွေနဲ့တော်တာရှင်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ
စနေနေ့ညတရရလင်းလိုက်ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမအေးတန်တာကြောကြေညာပေးပါမယ်ရှင
်စပိန်နိုင်ငံဘာစီလိုနာမြို့တော်မှာလမ်းသွားလမ်းလာတွေနဲ့ကားကိုကားနဲ့အကြမ်းဖက်တိုက်ခတ်ရမှာကားမောင်းတဲ့သူဆက်ပြီးတော့လွတ်မြောက်နေနိုင်သေးတယ်လို့စပိန်ရဲတပ်ဖွဲ့ကပြောပြတာဟာအရင်ကထွက်လာတဲ့သတင်းတွေဖြစ်တဲ့ရင်မောင်းကပထမတိုက်ခိုက်မှုအပြီးနိုင်ဝိုင်းတွင်ဖြစ်တဲ့အနီးကနောက်ထပ်အလားတူတိုက်ခိုက်မှုအတွင်မှာတည်ပြီးဆိုတဲ့သတင်းတွေနဲ့အစံကျင်းနေပါတယ်။ရဲတပ်ဖွဲ့ကရှောက်ဖွေစေဖြစ်တဲ့မော်ရိုကိုနိုင်ငံပေါ်အသက်22နှစ်အရွယ်ယူနော့အဘူယာကုတ်ဟာဒီဘာစီလိုနာနဲ့နောက်ပြီးတော့နောက်ထပ်မြို့ဖြစ်တဲ့ကမ်ဘရီလ်စ်မြို့တို့ကိုတိုက်ခိုက်မှုလုပ်တဲ့အဖွဲ့ခေါင်းဆောင်ဖြစ်နိုင်တယ်လို့ယူဆရပါတယ်။ကမ္ဘာတဝန်းပြည်ပခါရေးကြမှာပြိမိနေတဲ့ရဲသားပြည်သူတန်ပေါင်းများစွာကိုကာကွယ်ကြဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုကူဒရက်စ်ကကမ္ဘာတဝန်းကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။ဒီကနေ့စနေနေ့မှာကြာရောက်တဲ့ကမ္ဘာလူသားချင်းစာနာမှုအထိမ်းအမှတ်နေ့အကျိုးဖြစ်တဲ့တောက်ချာနေကကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောကြားလိုက်တော့ပြည်ပခါတွေအတွင်းမှာပြိမိနေတဲ့သူတွေဟာအမြဲလိုရောပြီးတော့တိုက်ခိုက်ခံရတာဖြစ်တယ်လို့ဆိုပြီးတော့နိုင်ငံတကာဥပဒေအရရဲသားပြည်သူတွေလူသားချင်းစာနာမှုထောက်ကူပေးရေးဝန်ထမ်းတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုအကာအကွယ်ပေးဖို့လိုအပ်ကြောင်းပြောကြားသွားခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာလာမယ့်တနင်္လာနေ့ကျရင်တော့38နှစ်အတွင်းမှာပထမဦးဆုံးအကြိမ်ဖြစ်နေမောင်တိကျသွားပြီးတော့အလုံးစုံနေကြတာကိုမြင်ကြရမှာဖြစ်ပါတယ်။အနောက်ဖက်ခြမ်းအော်ရီဂွန်ပြည်နယ်ကနေပြီးတော့ Pacific သမုဒ္ဒရာကန်ယူရန်ကနေဒီအရှေ့ဘက်ခြမ်း Atlantic သမုဒ္ဒရာကန်ယူရန်မြောက်ကယ်ရိုလိုင်းနာပြည်နယ်အထိနေကြတာကိုတွေ့ကြရမှာပါ။ England Premier League ဘောလုံးပွဲကိုဒီကနေ့ကစားတာမှာတော့ Manchester United အသင်းက Swansea ကို 6-0 ဂိုးမရှိနဲ့အပြတ်အနိုင်ရရှိသွားခဲ့ပါတယ်ရှင်။
တရင်အချင်းချုပ်ကိုမိုက်အသနာကြောကြေညာပေးခဲ့တာပါရှင်ဒီညအစည်းအဝေးထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရွှင်လင်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.